Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ကနေ2015ခုနှစ်အောက်တိုဘာလ20ရက်နေ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုညနေ6နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပ
ါမင်္ဂလာညနေခင်းမှာသောတာရှင်များရှင်ကျွန်မနန်းလောင်ပါကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ဟာအစ္စရေးနဲ့ပါလက်စတိုင်းနယ်မြေရေစီကိုနှစ်ရက်ကြာခီးစဉ်တစ်ခုနဲ့ဒီကနေ့တွားရောက်ဖို့ရှိပါတယ်တရုတ်သမ္မတရှီဂျင်းပင်ဟာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေတိုးမြှင့်ဖို့ဗြိတိန်နိုင်ငံကို၄ရက်ကြာရောက်ရှိနေပါတယ်ကနေဒါနိုင်ငံကပါလီမန်ရွေးကောက်ပွဲမှာ Liberal Party ကအနိုင်ရသွားပါတယ်ဒီလိုနောက်ဆုံးရနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုအောင်လင်းဦးနဲ့သူတင်ပြသွားမှာပါ
ကောင်းပါပြီရှင်သတင်းတွေအပြီးမှာတော့အမေရိကန်သမ္မတရဲ့လုံခြုံရေးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ်ဘန်ရိုးစ်ရဲ့ရန်ကုန်မြို့ကသတင်းစာရှင်းလင်းပွဲကိုသတင်းတွေအပြီးမှာအရင်ဆုံးတင်ပြပေးမှာဖြစ်ပြီးဒီနောက်မှာတော့
အားနည်းချက်တွေကတော့ကော်မရှင်ဘက်ကရောနိုင်ငံဝန်ကြီးဌာနဘက်ကရောမက်ဆန္ဒရှင်တွေဘက်ကရောအတွေ့အကြုံတွေရှိတဲ့အခါကျတော့ဒီပုံမှာကျွေးအန်တဂျက်ဒီရှိကောင်းရှိပါဘူ
းကြိုတင်မဲ့ပေးခဲ့ကြတဲ့ပြည်ပရောက်မြန်မာနိုင်ငံသားတွေအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဘာတွေဆောင်ရွက်ပေးနိုင်မလဲဆိုတာကိုလည်းနားဆင်ချင်ရမှာပါဒီနောက်ပိုင်းမှာတော့ရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ချက်တွေ NCA တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးစာချုပ်ကိုလက်မှတ်မထိုးနိုင်ခဲ့တဲ့ရှမ်းပြည်မြောက်ပိုင်းတပ်ပေါ်မြန်မာအစိုးရတပ်ရဲ့ထိုးစစ်တွေကိုလည်းနားဆင်ချင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်ခုရေဆုံးတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုအောင်လင်ဦးတို့ကကြီးညာပေးကြပါအောင်ရှင်
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ဟာအစ္စရေးနဲ့ပါလက်စတိုင်းနယ်မြေရေစီကိုနှစ်ရက်ကြာခီးစဉ်တစ်ခုနဲ့ဒီကနေ့တွားရောက်ဖို့ရှိပါတယ်။သူအဆိုအဖြစ်အကြမ်းဖက်မှုအနိုင်ဖြစ်အောင်ကြီးထွားလာတဲ့အခြေအနေသတင်းပတ်အတော်ကြာပြီးဖြစ်တဲ့နောက်တွားရောက်တာပါ။နှစ်ဖက်စလုံးရဲ့မကျေမနပ်ဖြစ်မှုတွေနဲ့ဆိုရင်မှုတွေကိုသူနာလဲတဲ့အကြောင်းပြောထားပြီးအကြမ်းဖက်မှုနဲ့လုံဆောင်မှုတွေကိုလူတိုင်းကရှောင်ရှားကြဖို့တိုက်တွန်းထားတဲ့ဗီဒီယိုတစ်ခုကိုသူခီးစဉ်မတိုင်ခင်မှာပဲထုတ်ပြန်ထားပါတယ်။သူတို့လူထုရဲ့စွန်အားတွေကိုငြိမ်းချမ်းတဲ့နီလာနဲ့အသုံးပြုကြဖို့ပါလက်စတိုင်းကောင်ဆောင်တွေကိုမစ္စတာဘန်ကပန်ကြားထားပါတယ်။နိုင်ငံရေးအရာအဖြစ်တစ်ခုရှာတဲ့နေရာမှာတိုးတက်မှုရအောင်လုပ်ကြဖို့ပါလက်စတိုင်းလူငယ်တွေအနေနဲ့သူတို့ကောင်ဆောင်တွေနဲ့အစ္စရေးကောင်ဆောင်တွေကိုတောင်းဆိုဖို့ကိုလည်းမစ္စတာဘန်ကပန်ကြားပါတယ်။အစ္စရေးတို့အနေနဲ့ရေရှည်ခိုင်မာတဲ့ငြိမ်းချမ်းရေးနဲ့ဘေးကင်းလုံခြုံရေးကိုနိုင်ငံတိုင်းတွေစစ်စရေးဂိတ်တွေလုံခြုံရေးတပ်ဖွဲ့တွေရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့မရနိုင်ဘူးလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောပါတယ်။နှစ်ဖက်စလုံးအနေနဲ့နှစ်နိုင်ငံရှင်တွဲနေထိုင်ရေးအဖြစ်ကိုအခိုင်အမာဆက်လုပ်ကြဖို့လိုအပ်တယ်လို့လည်းသူကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာလည်းအခြေအနေကိုတည်ငြိမ်အေးဆေးသွားအောင်ကူညီလှုံ့ဆော်ဖို့မျှော်လင့်ချက်နဲ့အစ္စရေးနဲ့ပါလက်စတိုင်းကောင်ဆောင်တွေနဲ့ဒီသတင်းပတ်အတွင်းဆွေးနွေးဖို့ရှိပါတယ်ရှင်
။ဆီးရဝေမှာလေကြောင်းဆိုင်ရာဘေးကင်းလုံခြုံရေးနားလည်မှုစာချုပ်တော်တရက်ကိုအမေရိကန်နဲ့ရုရှားတို့ဒီကနေ့လက်မှတ်ရေးထိုးဖို့ရှိတယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်။သဘောတူညီချက်မှာပါမဲ့စာသားတွေနဲ့ပတ်သက်လို့ဆွေးနွေးပြရတဲ့လက်မှတ်ထိုးဖို့ပဲရှိတော့တာကြောင့်နီးစပ်နေပြီလို့လည်းပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရဒီတပ်ဖွဲ့ကြီး Jeff Davis ကဒီကနေ့ပဲသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ရုရှားနဲ့ရယူမဲ့လေကြောင်းဆိုင်ရာလမ်းညွန်ချက်တွေဟာဆီးရီးယားမှာနှစ်နိုင်ငံကြားဆောင်ရွက်ရမယ်ပုံမှန်ချက်ပြတ်တဲ့သဘောတူညီချက်ရဲ့တစ်စိတ်ပိုင်းတော့မဟုတ်ဘူးလို့လည်းပင်တဂွန်ပြောခွင့်ရကအလေးထားပြောကြားသွားပါတယ်။ဆီးရီးယားမှာလေကြောင်းစစ်စင်ရေးတွေဆင်နွှဲနေတဲ့အမေရိကန်နဲ့ရုရှားနိုင်ငံကလေရင်တွေထိတိုက်မတွေ့အောင်တားဆီးဖို့သာရည်ရွယ်ထားတာဖြစ်ပြီးဝင်းရင်မှာဘေးကင်းလုံခြုံမှုကိုအထူးအာရုံစိုက်ထားတဲ့ဒီအစီအစဉ်ဟာသဘောတူညီချက်တည်းရမဟုတ်ဘူးလို့လည်းပြောကြားသွားခဲ့တာပါ။ဆက်သွယ်ရေးအတွက်ရီယူလိုင်းရွေးချယ်ဖို့နဲ့ဆီးရီးယားနိုင်ငံရဲ့ဝင်းရင်မှာဘေးကင်းလုံခြုံစေဖို့အလို့သဘောဆန်တဲ့ခွဲယူလုပ်ကိုင်မှုတွေနားလည်မှုစာချုပ်လာတဲ့မှာပါဝင်လိမ့်မယ်လို့လည်းအမေရိကန်တာဝန်ရှိသူတူက VOA ကိုပြောပါတယ်အမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေက2014ခုနှစ်စက်တင်ဘာလကလေးက IS သွေးကြွတွေကိုပြစ်မှတ်ထားပြီးတိုက်ခတ်ခဲ့တဲ့လေကြောင်းစစ်စင်ရေး2006အထိရှိပါတယ်။ရုရှားနိုင်ငံကလည်း IS နဲ့တခြားကျန်းဖက်အဖွဲ့တွေကိုတိုက်ခိုက်နေတယ်လို့ဆိုပေမဲ့တိုက်ခိုက်မှုအများစုဟာ IS တွေရှိရာအနီးအနားကိုမရောက်ဘူးလို့လည်းပင်ဒဂွန်စစ်ဌာနချုပ်နဲ့စီရလူခွင့်ရေးအဖွဲ့တွေကပြောဆိုထားကြပါတယ်။
အင်္ဂါနေ့မှာကျင်းပတဲ့ပါလီမန်လွတ်တော်ရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ Liberal Party ရဲ့ကောင်ဆောင် Mr. Justin Trudeau ဟာကနေဒါနိုင်ငံရဲ့ဝန်ကြီးချုပ်တစ်ဖြစ်လာပါလိမ့်မယ်။ Liberal Party ကပါလီမန်အမတ်နေရာ338နေရာမှာ180ကျော်နိုင်မှာဖြစ်ပြီးအခုရှုံးနိမ့်သွားတဲ့ဝန်ကြီးချုပ် Stephen Harper ရဲ့ Conservative Party က104နေရာနဲ့လက်ဝဲရင်း New Democratic Party က36နေရာရလိမ့်မယ်လို့ကနေဒါအတန်းလွင့်ကုမ္ပဏီကခန့်မှန်းထားပါတယ်။ဂျာဟာအကောင်းမြင်တဲ့နိုင်ငံရေးရဲ့မဲဆွယ်စည်းရုံးမှုကအနေလှုပ်နိုင်လိုက်တဲ့အရာဖြစ်တယ်လို့ ရူကသူ့ကိုအားပေးထောက်ခံကြတဲ့လူအုပ်ကြီးကိုမွန်ထရယ်မြို့မှာတနင်္လာနေ့ညကပြောဆိုပြီးတော့အောင်ပွဲကျင်းပခဲ့ပါတယ်။သူ့အနေနဲ့တဘောထားသူညီသူတွေနဲ့ရှေ့ဆက်တိုးပြီးအတူတကွလောက်ကိုင်းဖို့မြန်မာထားတယ်လို့လည်းဆိုပါတယ်။တနင်္လာနေ့နောက်ပိုင်းမှာတော့ကလကြီးမြို့မှာရွေးကောက်ပွဲရှုံးနေတာကိုဝန်ခံပြောဆိုတဲ့အချိန်မှာပဲမစ္စတာဟာဘတ်ကဝန်ကြီးချုပ်တစ်ဖြစ်လာမဲ့ထရူဒူကိုဂုဏ်ပြုချီးကျူးလိုက်ပါတယ်။မစ္စတာဟာဘတ်ကပါတီကောင်းဆောင်နေရာကနေစင်ပေးလိမ့်မယ်လို့ကွန်ဆာဗေးတစ်ပါတီကနောက်ပိုင်းမှာကြေညာလိုက်ပါတယ်။ခုလိုရုတ်တရက်အောင်ပွဲရလိုက်တဲ့အတွက်အသက်43နှစ်အရွယ်ထရူဒူဟာကနေဒါနိုင်ငံရဲ့သမိုင်းမှာဒုတိယအသက်အငယ်ဆုံးဝန်ကြီးချုပ်ဖြစ်လာပါတယ်။သူ့မှာနိုင်ငံရဲ့အတွေ့အကြုံတိမ့်နေပြီးတော့တရားထူးအတွက်အဆင်သင့်မဖြစ်သေးဘူးလို့ဝေဖန်တိုက်ခိုက်မှုတွေကိုလည်းခံနေရပါတယ်။ကျောင်းဆရာဟောင်းတယောက်ဖြစ်တဲ့ထရူဒူဟာ2008ခုနှစ်မှာပါလီမန်အမတ်ဖြစ်လာပြီး2013မှာတော့ Liberal Party ကောင်းဆောင်ဖြစ်လာပါတယ်။ Liberal Party က2006ခရဲကစလို့ Conservative Party ကိုရွေးကောက်ပွဲမှာ3ကြိမ်တိုင်တိုင်ဆက်တိုက်ရှုံးနိုင်ခဲ့ပါတယ်။အချမ်းသာဆုံးကနေဒါနိုင်ငံသားတွေအပေါ်အခွန်တိုးခေါက်ဖို့နိုင်ငံစီးပွားရေးတိုးတက်ဖို့အတွက်အခြေခံအဆောက်အုံတွေရဲ့အသုံးစရိတ်တိုးမြင့်ဖို့နဲ့အမေရိကန်နိုင်ငံနဲ့ဆက်ဆံရေးတိုးတက်အောင်လုပ်ဖို့ဆိုတဲ့အချက်တွေကိုအခြေခံပြီးတော့သူကမဲဆွဲစည်းရုံးခဲ့တာဖြစ်ပါတယ်
။အမေရိကန်သမ္မတအင်ပီရိုကိုတနင်္လာနေ့ညကရောက်လာကြတဲ့ဒါဇင်နဲ့ချီရဲ့ကျောင်းသားတွေအနေနဲ့ရှေ့လာမဲ့နှစ်ပေါင်း20တွင်အင်္ဂါယူကိုပထမဆုံးသွားမဲ့ခီးစဉ်မှာလိုက်ပါဝင်ရမဲ့သူတွေဖြစ်နိုင်တဲ့အကြောင်းသမ္မတဘရက်ကိုဘာမကပြောလိုက်ပါတယ်။ဒုတိယအကြိမ်ကျင်းပတဲ့အင်ပီရိုနက္ခတညအဖြစ်နိုင်ငံတော်ကကျောင်းသားတွေ၊ဆရာတွေ၊နက္ခတပညာရှင်တွေ၊အင်ဂျင်နီယာတွေ၊အာကာသသိပ္ပံပညာကိုစိတ်ဝင်စားစုတွေကိုသမ္မတဘာမကအင်ပီရိုမှာအက်ခံခဲ့တာဖြစ်ပါတယ်။အာကာသမှန်ပြောင်းတဲ့နက္ခတတွေကိုကြည့်ရှုခဲ့တယ်လို့အာကာသသိပ္ပံပညာထောက်ထားရတဲ့သူထိတ်တန်းအမေရိကန်သိပ္ပံပညာရှင်တွေအာကာသရင်မှုတွေနဲ့လည်းတွေ့ဆုံပြီးသမ္မတဘာမအခမ်းအနားမှာပါဝင်တက်ရောက်ခဲ့တာပါ။အာကာသဝတ်စုံတစ်ခုပေးမှရက်ပြီးပရိသတ်ကိုစကားပြောတဲ့အချိန်မှာတော့လူငယ်တွေအနေနဲ့သိပ္ပံနဲ့နည်းပညာအင်ဂျင်နီယာနဲ့သင်္ချာဘာသာရက်တွေကိုလေ့လာသင်ယူနိုင်အောင်သူအစိုးရကကြိုးပမ်းနေတဲ့အကြောင်းပြောကြားသွားပါတယ်။ဒီအမှန်ချက်အောင်မြင်စေဖို့ရှေ့လာမဲ့9နှစ်အတွင်းကိုယ်ရင်ပေါင်း100ဖန်တီးပြီးကြိုးပမ်းသွားဖို့နဲ့အမေရိကန်ကကျောင်းသားပေါင်း9000ကျော်အတွက်ကျောင်းချိန်ပြင်ပနဲ့နေရာစီမှာသင်တန်းတွေပို့ချနိုင်အောင်အစိုးရနဲ့ပုဂ္ဂလိကပူးပေါင်းဆောင်ရွက်ရေးအစီအစဉ်တရက်ကိုလည်းသမ္မတကကြေညာခဲ့တာပါ။အမေရိကန်မှာဘာမှမဆိုဖြစ်အောင်လုပ်နိုင်တယ်လို့စူးစမ်းရှာဖွေမှုတွေတီထွင်ဖန်တီးမှုတွေဆက်လက်ဖို့မျိုးဆက်သစ်တွေကိုဆက်လက်အားပေးသွားဖို့လည်းသမ္မတဥပမာကတိုက်တွန်းပါတယ်။မင်းညာကအခမ်းအနားအတွင်းအိမ်တွင်းဖြင့်နိုင်တလုံးကိုကျောင်းကိုယူသွားရကဘုံလို့ထင်မှားခံရတဲ့တက္ကသပြည်နယ်ကဆက်ကျော်တဲ့ကျောင်းသားအမက်မိုဟာမက်လည်းပါဝင်ပါတယ်။သူကတော့သမ္မတကိုယ်တိုင်ကဖိတ်ကြားခဲ့တာဖြစ်ပြီးနိုင်ကိုလည်းသူနဲ့တူယူလာဖို့ပြောဆိုထားတာပါ။
ဒီကတည်းကညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းအစီအစဉ်ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာ၃ရက်ကြာခရီးစဉ်နဲ့ရောက်နေတဲ့အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ်ဘန်ရော့ချာဒီကနေ့မနေ့ပိုင်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတောင်ဆန်းစုကြည်နဲ့ရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းနေအိမ်မှာတွားရောက်တွေ့ဆုံပါရယ်အခုခရီးစဉ်တွင်မစ္စတာရော့ချာရန်ကုန်နဲ့နေပြည်တော်တို့မှာအစိုးရတာဝန်ရှိသူတွေလူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတိုင်းရင်းသားနဲ့ဘာသာရေးကောင်းဆောင်တွေကိုတွေ့ဆုံမှုရှိပါရယ်ပြည်သူအလုံးရဲ့အခွင့်အရေးကိုလေးစားပြီးတိုးတက်မှုအခွင့်အလမ်းတွေကိုပေါ်ဆောင်မဲ့ပြုတ်ပြင်ပြောင်းလဲရေးကိုအမေရိကန်ပြည်ထောင်စုက6ခန်းအားပေးနေတယ်ဆိုတာအခုခီးစဉ်တွင်ထပ်ပြီးတော့အတိအပြုပြောဆိုမဲ့အကြောင်းနဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ယူကောက်ပွဲအတွက်ပြင်ဆင်မှုတွေနဲ့ပတ်သက်ပြီးအမေရိကန်ဘက်ကမျှော်လင့်ချက်တွေကိုဆွေးနွေးမယ်လို့သမ္မတအင်ဖြူရောအာရှရဲရပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပါရရှင်
တရုတ်သမ္မတရှီရှင်းပင်ရဲ့လေးရချက်ပရိတင်နိုင်ငံခီးစဉ်ဟာနှစ်နိုင်ငံကြားကုန်သွယ်မှုနဲ့ယင်းနှိမ့်ညွန့်မှုတွေတိုးမြင့်နိုင်မဲ့အခွင့်အလမ်းဖြစ်ဗြိတိရှ်အစိုးရကပြောဆိုနေတဲ့အချိန်မှာပဲတကြွလှုပ်ရှားသူတွေကတော့တရုတ်နိုင်ငံရဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့မင်းကုန်းထုတ်နေပါတယ်ဒီကနေ့အင်္ဂါနေ့မှာတရုတ်ဝန်ကြီးချုပ်ဟာဗြိတိန်ပါလီမန်မှာမင်းကုန်းပြောကြားပြီးဘက်ကင်ဟမ်နန်းတော်ကနိုင်ငံတော်ညစာစာဝေးအခမ်းအနားကိုတက်ရောက်ဖို့လည်းစီစဉ်ထားပါတယ်မနက်ဖန်ပေါ်တူးနေမှာတော့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့တွေ့ဆုံပြီးဝန်ကြီးချုပ်ရဲ့ကျေးလက်ဆိုင်မှာနေ့တည်းစာဆမ်းမှာဖြစ်တယ်လို့စီးပွားရေးလုပ်ငန်းတွေကိုလည်းတွားရောက်လေ့လာအောင်ပါခီးစဉ်တွင်ဒေါ်လာ46ဘီလီယံလောက်တန်ဖိုးရှိမဲ့သဘောတူညီချက်တွေရယူဖို့ရှိတဲ့အကြောင်းနဲ့အစိုးရဝါဒနဲ့ကျန်းဖက်ဝါဒတွေရဲ့ချင်းချောက်မှုတွေကိုပူးပေါင်းရင်ဆိုင်မှုဆွေးနွေးမှာဖြစ်တယ်လို့လည်းဒီသတင်းပတ်ထက်မှာပဲဗြိတိန်ဝန်ကြီးချုပ်ယုံကပြောဆိုထားပါတယ်လူခွင့်ရေးလှရှားသူတွေကတော့တရုတ်သမ္မတရဲ့ခီးစဉ်တစ်လျှောက်ကန့်ကွက်ဆန္ဒပြဖို့စီစဉ်နေကြပြီးတရုတ်နိုင်ငံရဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့လည်းတရုတ်ခေါင်းဆောင်နဲ့ဆွေးနွေးဖို့ဗြိတိန်ဝန်ကြီးချုပ်ကိုတောင်းဆိုနေကြတာပါဗြိတိန်ဝန်ကြီးချုပ်ရဲ့ပြောခွင့်ရသူကတော့ဆွေးနွေးမှုတွေမှာချမ်းလတ်ထားမဲ့ကိစ္စဘာမှမရှိဘူးဆိုပြီးမနေ့တုန်းကပဲပြောထားပါတယ်ဖန်စီထင်းထင်းခံထားရတဲ့တရုတ်နိုင်ငံသားငင်းချိုင်းနိုဘယ်ဆုရှင်လူရှောင်ဘုံနဲ့စ နီးပြည်သူလူရှားတို့အတွက်အကျိုးဆောင်ပေးနေတဲ့ Freedom Now အဖွဲ့ကတော့ဖက်စင်းရဲ့ဇနီးမောင်နှံကိုပြန်လွတ်ပေးဖို့ငင်းကြဲနိုဘယ်ဆုရှင်12ယောက်ကလက်မှတ်ရေးထိုးတောင်းဆိုထားတဲ့စာဆောင်ကိုဒီနေ့ပဲထုတ်ပြန်လိုက်ပါတယ်
။ကိုရီးယားစစ်ပွဲတွေကကွဲကွာသွားခဲ့တဲ့ဆွေမျိုးသားချင်းတွေနဲ့တွေ့ဆုံဖို့အချိန်တော်ကြာအောင်စောင့်စားခဲ့တဲ့အသက်အရွယ်ကြီးရင်းနေကြပြီဖြစ်တဲ့တောင်ကိုရီးယားနိုင်ငံသား400လောက်ဟာမြောက်ကိုရီးယားနိုင်ငံကိုဒီကနေ့အင်္ဂါနေ့မှရောက်ရှိလာကြပါတယ်။ကျက်ချင်ဒီအလံလွင့်ထူထားတဲ့အနက်ရောင်စီတင်ကားနောက်မှာပါတဲ့ကာရန်ကြီးဟာစစ်တပ်လုံခြုံရေးတွေအခိုင်အမာချထားတဲ့နေဆက်ကိုဖျက်ပြီးနှစ်ဖက်မိသားစုတွေတွေ့ဆုံကြမဲ့မြောက်ကိုရီးယားဘက်ကကွန်ကန်အဖမ်းဖြေတောင်းကိုခီးဆက်သွားကြပါတယ်။ကြာရာပြည်နေမှာပြည်ဆောင်မဲ့တွေ့ဆုံပွဲအတွင်းမြောက်ကိုရီးယားကသူတို့အမျိုးတွေကိုလက်ဆောင်ပေးဖို့အနှွေးထယ်တွေနဲ့ပိုက်ဆံတွေကိုတောင်ကိုရီးယားနိုင်ငံသားတွေကတယ်လာကြတာပါ။တောင်ကိုရီးယားကလူပေါင်း150ပါတဲ့ဒုတိယအထုပ်ကတော့3ရက်ကြာမဲ့တွေ့ဆုံပွဲအတွက် Mount Gogan ကိုစနေနေ့မှာရောက်ရှိလာမှာပါ။1950နဲ့53ခုနှစ်ကစစ်ပွဲတွေကြောင့်တန်းနဲ့ချီတဲ့ကိုရီးယားနိုင်ငံသားတွေသူတို့မိသားစုဝင်တွေနဲ့ကွဲကွာသွားခဲ့ရတာပါ။ Communist မြောက်ကိုရီးယားနဲ့ Democratic တောင်ကိုရီးယားနိုင်ငံတို့ဟာတိတ်အဆင်မပြေလာတဲ့အပြစ်ရရေးစစ်ပွဲစာချုပ်နဲ့စစ်ပွဲကိုအဆုံးသတ်ခဲ့ကြတာပါ။ဒီတစ်ပတ်ကျင်းပတဲ့တွေ့ဆုံပွဲဟာ2000ခုနှစ်ကကျင်းပခဲ့တဲ့တောင်မြောက်ကိုရီးယားသမိုင်းဝင်ကြီးလက္ခဏာအပြီးအကြိမ်20မြောက်ကျင်းပတာလည်းဖြစ်ပါတယ်။ဒါပေမဲ့ဒါက9နှစ်အတွင်းဒုတိယအကြိမ်ကျင်းပနိုင်တာလည်းဖြစ်ပါတယ်။နှစ်နိုင်ငံအကြားလက်နက်ကန်အကြမ်းဖက်မှုတွေဖြစ်မလာအောင်တင်းမာမှုတွေလျှော့ချဖို့ဩဂုတ်လတုန်းကသဘောတူညီမှုရခဲ့ပြီးတဲ့နောက်ဖြစ်လာတဲ့တွေ့ဆုံပွဲလည်းဖြစ်ပါတယ်။
ဂျပန်နိုင်ငံမှာစစ်တွင်းကကြာဆုံးသွားသူတွေကိုဂုံပြူတိဆောက်ထားတဲ့အငင်းပွားပဲဖရဲကြောင်ကိုအစိုးရဖွဲ့ဝင်တတိယမြောက်ဝန်ကြီးတူတွားရောက်ကာရဝပြုပါတယ်ဖရဲကြောင်ကတော့ဂျပန်ရဲ့အတိတ်ကစစ်ဝါဒီရဲ့ပြရုပ်တစ်ခုဖြစ်နေတရုတ်တောင်ကိုရီးယားတို့ကယူဆထားကြတာပါယာဆုကုနီဖရဲကြောင်ကိုဒီကနေ့တွားခဲ့တဲ့ကတ်ဆုနိုဘူးခတ်တိုဟာဂျပန်ရဲ့တကြီးရွယ်ကိုလူဦးရေနဲ့မွေးဖွားနှုန်းကျဆင်းလာနေတဲ့ကိစ္စတွေကိုတာဝန်ယူဆောင်ရွက်နေရတဲ့ဝန်ကြီးတူလည်းဖြစ်ပါတယ်တနင်္ဂနွေနေ့မှာတော့လည်းဝန်ကြီးချုပ်ရှင်ဆူအာဘေးအစိုးရအဖွဲ့တွေကဝန်ကြီးတူဟာဖရဲကြောင်ကိုတွားရောက်ကာရဝပြုခဲ့ကြပါသေးတယ်လွှတ်တော်90အယောက်90ကျော်ဟာလည်းဖရဲကြောင်ကိုဒီကနေ့မှာပဲတွားရောက်ခဲ့ကြပြီးဝန်ကြီးချုပ်ကတော့လုံနေကြထုံးစံအစဉ်လာတစ်ခုဖြစ်နေတဲ့တပင်ကိုပေးပို့ခဲ့ပါတယ်ယာဆုကုနီဖရဲကြောင်မှာဂျပန်စစ်တီနှစ်တန်းကျော်ရဲ့နာမည်တွေကိုရေးထွင်းထားပါတယ်အဲ့ဒီထဲမှာတော့ဆရာသွေးမှုတွေကျူးလွန်ခဲ့တဲ့စစ်ဖက်အကြီးအကဲခေါင်းဆောင်တွေနဲ့ဂျပန်နိုင်ငံရေးခေါင်းဆောင်အများပြလည်းပါဝင်ကြပါတယ်။20ရာစုနှစ်အစောပိုင်းကဂျပန်ရဲ့ရက်စက်တဲ့စစ်ဖက်ကျူးကျော်မှုကိုခံစားခဲ့ကြရတဲ့တရုတ်နဲ့ဂျပန်နိုင်ငံတွေကအခုလိုဖျားချောင်းကိုတွားအောင်ကြတာမျိုးကိုဒေါသထွက်တက်ကြပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေးကတော့တရုတ်နဲ့တောင်ကိုရီးယားခေါင်းဆောင်တွေနဲ့ရှေ့လာမယ့်လအစောပိုင်းမှာသုံးပွင့်ဆိုင်ဆွေးနွေးပွဲလုပ်ဖို့လည်းစီစဉ်ထားတာဖြစ်ပါတယ်။
ထိုက်တန်ရောက်တဲ့ရင်းနေကိုနန်းလောင်နဲ့ကိုအောင်လွင်ဦးတို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးမယ်ထဲအရင်ဆုံးတော့အမေရိကန်သမ္မတရဲ့အကျံအမေရိကန်သမ္မတဥဘာမရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းနဲ့စာချင်ပါတယ်ရှင်။အမေရိကန်သမ္မတဥဘာမရဲ့အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးဘန်ရုတ်ချာသူ့အနေနဲ့မြန်မာနိုင်ငံခီးစဉ်တွင်ရွေးကောက်ပွဲတရားမျှတမှုရှိအောင်လာရောက်အားပေးတာဖြစ်တယ်လို့အာဏာပိုင်တွေဘက်ကရွေးကောက်ပွဲနဲ့ပတ်သက်လို့ဂရိကဝတ်တွေကိုလည်းသူရရှိခဲ့တယ်လို့ပြောလိုက်ပါတယ်။အမျိုးသားလုံခြုံရေးအကြံပေးဘန်ရိုးသာမကြခင်ကပဲရန်ကုန်မြို့မှာသူ့ခီးစဉ်နဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲတရက်ပြုလုပ်သွားတာဖြစ်ပြီးအဲ့ဒီသတင်းစာရှင်းလင်းပွဲကိုတက်ရောက်သတင်းယူခဲ့တဲ့ VOA ရန်ကုန်ရုံးတာဝန်ခံဒေါခင်စိုးဝင်းကိုကိုသားညုံဦးကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဟုတ်ကဲ့ဒေါက်တာဆိုးဝင်းရဲ့ good American ပြောစုကအင်ပြီးတော့ဒီအမျိုးသားလုံခြုံရေးအကြံပေးဘန်ရုတ်ကဒီနေ့သတင်းစာရှင်းလင်းပွဲလုပ်တဲ့ဆိုတော့သူ့ရဲ့အခုဒီခီးစဉ်ပေါ်အဓိကဘာလို့ပြောသွားပါလဲခင်ဗျာ
ဒီလိုပါကိုသားကြီး तू ကလေအမေရိကန်နဲ့မြန်မာဆက်ဆံရေးမှာအဓိကကြတဲ့သူပြည်သူ့ကတရားလို့ပြောရင်လည်းမမှားဘူးပေါ့နော်သမ္မတဥဘာမအစိုးရတဲ့မြန်မာမြန်မာအရေးနဲ့ပတ်သက်ရင်အရေးကြီးတဲ့ပုဂ္ဂိုလ်တရားလို့ပြောရမှာပါ तू ကဒီခီးစဉ်ကိုလာရတာသမ္မတဥဘာမကနေပြီးသူ့ကိုဒီခီးစဉ်ကိုလာခိုင်းတာပါတဲ့နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ်ရွေးကောက်ပွဲအထမြောက်ကျင်းပနိုင်ဖို့အရေးပေါ့နော်အဲ့ဒါလာပြီးတိုက်တွန်းအားပေးတာလွတ်လပ်ညှက်တာတဲ့တရားညှက်တာတဲ့ရွေးကောက်ပွဲတရက်ဖြစ်အောင်ဟိုဖြစ်နေတယ်လို့လည်းယူဆရဲပေါ့နော်အဲ့ဒီအတွက်ကိုလာပြီးတော့သက်ဆိုင်ရာပုဂ္ဂိုလ်တွေနဲ့လာတွေ့ပြီးတော့အားပေးတဲ့ဟိုဒီခီးစဉ်လည်းဖြစ်တယ်နောက်ပြီးတော့ဒီ NGO လို့ခေါ်တဲ့ဒီနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်ရစဲရေးဒီသဘောတူစာချုပ်ချုပ်တဲ့နေရာဒါအခြေအနေကိုလည်းလာပြီးလေ့လာတာလို့ပြောပါတယ်ကိုသားကြီ
းအခုဒီခီးစဉ်မှာသူ့အနေနဲ့ဘယ်သူတွေနဲ့တွေ့ပြီးသွားပြီလဲဘယ်သူတွေနဲ့တွေ့ဖို့ရှိသေးလဲခင်ဗျာ
ခီးစဉ်ကဒီခီးစဉ်ကနှစ်ရက်ကြာတဲ့ခီးစဉ်မှာ तू ကဒီ Sunday ညမှာတော့ तू ရောက်ပါတယ်ရွေးကောက်ပွဲကိုအကဲခတ်စောင့်ကြည့်လေ့လာမယ်အဖွဲ့ကြီးပေါ့နော် TV ဆိုင်ရာအဖွဲ့ကြီးတွေနဲ့တွေ့တယ်နောက်ပြီးတော့ဒီ EU ဥရောပသမဂ္ဂနောက်ပြီးတော့ဒီ American ဒီအဖွဲ့ကြီးတွေပေါ့နောက်ပြီးတော့ဒီဒေသခံ ဒီရွေးကောက်ပွဲအကြက်ခတ်ပုံကိုတင်နေတဲ့သူတွေ့ဆုံဆွေးနွေးပါတယ်တနင်္လာနေ့ပေါ့နော်မနေ့ရက်တုန်းကတော့ဒီပြောင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌချဲမန်ဦးတည်အေးနဲ့လည်းတွေ့ပါတယ်နောက်ပြီးသမရဦးသိန်းစင်နဲ့လည်းတွေ့ပါတယ်ကာကွယ်ရေးဦးစည်းချုပ်ဟိုတက်မတော်ကာကွယ်ရေးဦးစည်းချုပ်ဒီဘုဇုံမှုကြီးမင်းအောင်နိုင်နဲ့လည်းတွေ့ပါတယ်နောက်ပြီးတော့နိုင်ငံခြားရေးဝန်ကြီးဦးဝနမော်နေနဲ့လည်းသူတွေ့ခဲ့ပါတယ်လို့ပြောပါတယ်ကိုသားကြီးဒီနေ့မှာတော့သူကဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ရလေ
အခုဒီရွေးကောက်ပွဲနဲ့ပတ်သက်လို့သူအနေနဲ့လာရောက်တဲ့ဒီခီးစင်ထဲမှာအကြောင်းအရာတစ်ခုပါလို့ဆိုရွေးကောက်ပွဲနဲ့ပတ်သက်လို့သူတို့စိုးရိမ်မကင်းဖြစ်တာတွေရောဒီစုံကြဒီသင်းသာရှင်းလင်းပွဲမှာပြောသွားပါသေးလား
ဟိုရွေးကောက်ပွဲ result ပေါ့ဒီရွေးကောက်ပွဲ result ကိုဒီရွေးကောက်ပွဲရလတ်ကိုပေါ့လေဟိုဒီအစိုးရအနေနဲ့ဟိုဘယ်လိုခေါ်မလဲအတိအမှတ်ပြုတ်မယ်လို့ပြုတ်လိုက်မယ်လို့သူတို့ကတော့မျှော်လင့်ထားတယ်ဒါပေမဲ့တကယ်လို့များအတိအမှတ်မပြုတ်ခဲ့လို့ရှိရင် American ပြည်အောင်စုအနေနဲ့ပေါ့နော်ဟိုဘယ်လိုမူဝါဒအနေနဲ့ဆက်ပြီးကင်တွယ်သွားမလဲဆိုပြီးတော့အန်ဒီယာ VO အနေနဲ့မေးခဲ့ပါတယ်ကိုသားကြီးအဲ့ဒီခါကျတော့ तू ကဒီရွေးကောက်ပွဲရလတ်ကိုဒီ तू တက်မတော်ကာကွယ်ဦးစည်းချုပ်နဲ့တွေ့တဲ့အချိန်မှာလေတက်မတော်ကာကွယ်ဦးစည်းချုပ်ကလူသိရှင်ကြားကိုရွေးကောက်ပွဲရလတ်ကိုအတိအမှတ်ပြုတ်မယ်လို့ပြောပါတယ်ချိန်ထဲမှာပဲဒေါအောင်ဆန်းစုကြည်အနေနဲ့ကလေဒီတက်မတော်နဲ့ဟိုပေါ့လေဒီရှေ့ဆက်ပြီးတော့ပူပေါင်းဆောင်ရွက်ဖို့ရှိတယ်လို့ပြောတယ်ဒါတိတ်ကိုကောင်းနေသူခံမှန်းကြည့်အရာအလားအလာကောင်းတယ်လို့ तू ကသုံးသပ်ပါတယ်ပြီးတော့ဒီရွေးကောက်ပွဲတကယ်လို့အထောက်အပံ့ပြီးတော့ရွေးကောက်ပွဲရလတ်ကိုတကယ်လို့အတိအမှတ်မပြုတ်ခဲ့ဘူးဆိုလို့ရှိရင် American ပြည်အောင်စုရဲ့မူဝါဒအရာဒီဒီမိုကရေစီရေးပြုပြင်ကြောင်းနေနေတဲ့ဒီအဆင့်သွားနေတဲ့နိုင်ငံတွေအပေါ်မှာဆက်ဆံတဲ့ပုံစံအတိုင်းပဲပေါ့နော်ပို့ပြီးတော့တွန်းအားပေးတော်မယ်ပို့ပြီးတော့ဖိအားတွေပေးတော်မယ်ဆိုပြီးတော့ तू ပြောသားပါတယ်ကိုသားကြီ
း American ပြည်အောင်စုအနေနဲ့ကမြန်မာနိုင်ငံနဲ့ပတ်သက်လို့ထူးဖြည့်ရွေးကောက်ပွဲနဲ့ပတ်သက်လို့ပြောနေတဲ့အထက်မှာဘာသာရေးကိစ္စလည်းပါပါတယ်ဒါနဲ့ပတ်သက်လို့တစုံစစ तू ပြောသွားတာရှိပါလားခင်ဗျ
ရှိပါတယ်သူတမရာကြီးဦးသိန်းစိန်နဲ့တွေ့တဲ့အခါမှာတော့တခြားဒီဘာသာပေါင်းစုံချစ်ချင်းဖွဲ့နေတဲ့အခါမှာဒီတမနိုင်ငံရဲ့ဖွဲ့စည်းပုံခြေခံဥပဒေအရဘာသာရေးနဲ့နိုင်ငံရေးကိုပြီးကြခွဲထားပါလေတဲ့အဲ့တော့ဒီဘာသာရေးနဲ့နိုင်ငံရေးပြီးကြခွဲထားတယ်ဆိုတဲ့ဖွဲ့စည်းပုံခြေခံဥပဒေရဲ့ပါတဲ့ဥပဒေအရပေါ့နော်ဟိုတကယ်တည်းကြည်ကြလိုက်နာပြီးတော့လူတွေအားလုံးကဂန္ဓာစီတတ်တတ်စီခွဲထားဖို့ထိုးတယ်ဆိုတာကို तू ကသိပါတယ်ဒါမြန်မာနဲ့နိုင်ငံရဲ့အခြေအနေက very complex ပေါ့နော်အင်တာနက်မှာရှုပ်ထွေးနေနေတိမ်မွေးတဲ့အတွက်ကြောင့်မဟုတ်ဘူးလေမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ရှိရင်တော့ဒီလိုဒီ complexity ပေါ့နော်ရှုပ်ထွေးနေနေတိမ်မွေးတဲ့ဟာကိုထည့်သိစဉ်းစားရပါလေအဲ့ဒါကြောင့်မလို့ဒီသက်ဆိုင်ရာပါဝင်သူတွေအားလုံးကသတိထားပြီးတော့ပေါ့ဖြစ်တင်တာတွေမဖြစ်ရအောင်ရှောင်ရှားဖို့အတွက် तू အားလုံးကို तू တိုက်တွန်းခဲ့ပါလေကိုသားကြီ
းဟုတ်ကဲ့အခုသူ့ရဲ့ခီးစဉ်အတွက်မှာသမလာယူသိစဉ်နဲ့လည်းတွေ့တယ်ကာဝေးဦးစည်းချုပ်လည်းတွေ့တယ်ဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့တယ်အတော်လေးဆုံးတာတွေ့ရပါတယ်ခင်ဗျာအဲ့တော့ဒီတွေ့ဆုံမှုတွေပေါ်မှာ तू ရလာတဲ့အဖြေရလက်ပေါ်မှာကော तू ဘာပြောလဲခင်ဗျာကျင်းတဲ့အားရမှုရှိရလား
အခုပေါ့သူတင့်ခဲ့တဲ့အချိန်မှာဒီ promise တွေပေါ့နော်ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ပေါ့ဒီအခက်အခဲတွေအများကြီးရှိပေမဲ့လို့လေအတတ်နိုင်ဆုံးကောင်းအောင်ပြည်လဲအောင်ဆောင်ရွက်သွားမယ်လို့ပြောတာကြီးသူကြားရပါတယ်သက်ဆိုင်ရာအရာရှိတွေသက်ဆိုင်ရာအာဏာပိုင်တွေဆီကသူကြားခဲ့ရတယ်ပေါ့နော်ပြီးတော့ဒီလူလူချင်းချင်းအဖွဲ့အစည်းတွေဒီဘာသာပေါင်းစုံချစ်ချင်းအဖွဲ့အစည်းတွေ့တဲ့အခါမှာလေဒီလိုမျိုးပေါ့လေအကုန်လုံးကဟိုအထမြောက်စေခြင်းတဲ့သဘောရှိတယ်ဆိုတော့သူကပြောပြပါတယ်ဒေါက်တာဆန်းစုကြည်နဲ့တွေ့တဲ့အကြောင်းတော့သူတေးစိတ်မှမပြောပြမိလို့လေဒေါက်တာဆန်းစုကြည်ရဲ့သဘောထားပေါ့လေဒီတကယ်လို့ရွေးကောက်ပွဲပြီးတဲ့အခါမှာနိုင်ငံလို့ရှိရင်ဒီတက်မတော်အပေါ်မှာလေဟိုဒေါအောင်ဆန်းစုကြည်အနေနဲ့ချစ်ချစ်ရှင်ရဲ့ဒီစကားအပြန်နှံ့ဆက်ဆံသွားမယ်ဆိုတာကိုသူသတိထားမိတယ်လို့ပြောပါတယ်ကိုသားကြီ
းဟုတ်ကဲ့ဒေါက်တာဆုံးကြီးကျေးဇူးပါခင်ဗျာ
ဒါကတော့အမေရိကန်သမ္မတရဲ့အကြံပေးပုဂ္ဂိုလ်ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့တင်ပြပေးခဲ့တာဖြစ်ပါလိမ့်ရှင်။အခုကတော့ကြိုတင်မဲတွေအပြည့်အဝမပြီးခဲ့ရသူတွေအတွက်ရွေးကောက်ပွဲကော်မရှင်ဘက်ကဘာတွေထပ်ပြီးတော့စီစဉ်ထားလဲဆိုတာကိုကြည့်ကြရအောင်ပါ။ပြည်ပရောက်မဲဆန္ဒရှင်တွေကြိုတင်မဲပေးရမှာမဲလက်မှတ်မစုံလင်တဲ့အတွက်ရသလောက်ပဲမဲပေးခဲ့ကြသူတွေနဲ့မဲဆင်းမှာနာမည်ပါပြီးတော့မဲမပေးရသူတွေအတွက်မဲလက်မှတ်တွေထပ်ပြီးတော့ပို့ပေးမယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။ဒါပေမဲ့အချင်းကတ်တန့်ကြောင့်နိုင်ငံအနည်းအနားကတိုင်းပြည်တွေကိုပဲပို့နိုင်မယ်လို့လည်းသူကပြောပါတယ်။လက်ရှိချုပ်တင်မဲပေးတာမှာတွေ့ကြုံရတဲ့ပြဿနာတွေဟာပြည်တော်စုရွေးကောက်ပွဲကော်မရှင်အပါအဝင်နိုင်ငံခြားရေးဝန်ကြီးဌာနနဲ့မဲဆန္ဒရှင်ပြည်သူတွေရဲ့အားနည်းချက်ကြောင့်ဖြစ်တယ်လို့လည်းသူကပြောဆိုလိုက်ပါတယ်။ VOA သတင်းတောက်မတ်မြေခါကသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံချိန်မှာခုလိုပြောဆိုခဲ့တာပါကြိုတင်မဲပေးရမှာအခက်အခဲကြုံတွေ့နေရတဲ့ပြည်ပရောက်မဲဆန္ဒရှင်တွေအနေနဲ့အချိန်အကန့်အသတ်ရှိတာကြောင့်ဝေးလံတဲ့နိုင်ငံရဲ့ခြားတိုင်းပြည်တွေမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအတွက်ကတော့ပြန်ပြီးမဲပေးခွင့်ရဖို့မတေချာဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကခုလိုပြောဆိုလိုက်ပါတယ
်အားနည်းချက်တွေကတော့ကော်မရှင်ဘက်ကရောနိုင်ငံဝန်ကြီးဌာနဘက်ကရောမဲဆန္ဒရှင်တွေဘက်ကရောအတွေ့အကြုံတွေမရှိတဲ့အခါကျတော့ဒီပုံမှာအချွေးအန်ဒက်ချက်တွေရှိကောင်းရှိပါမယ်။ဘယ်လိုပဲဖြစ်ကော်မရှင်အနေနဲ့တော့အဆောင်ကိုကျွန်တော်ကြိုးစားပေးနေတယ်လို့ဒါကြောင့်ပြောချင်တယ်။အကြောင်းမျိုးကြောင့်နော်မပါတော်ဘူးဆိုရင်အချိန်မီတဲ့တိုင်းပြည်တွေဆိုကျွန်တော်ကိုပေးနိုင်အောင်ကြိုးစားပါမယ်။ဒါကျွန်တော်တို့နိုင်ငံဝန်ထမ်းတွေညှိနေပါတယ်။အချို့တော့တိုင်းပြည်တွေကအချိန်မမီဘူးဆိုရင်တော့လည်းပဲကိုပေးပြစ်တော့မဟုတ်ပါဘူး။ဒါကျွန်တော်ပြောနိုင်တာတော့ စင်ကာပူကအနည်းနာမရှိစင်ကာပူဆိုလည်းအများလည်းအများစုပါဒါမျိုးဆိုတော့ကျွန်တော်တို့အဲသူတို့ရှိကဘသူတွေဘူးတွေဟာနော်နာမည်စင်ပါပါလေးနဲ့မလက်မမရဘူးဆိုရင်ကျွန်တော်တို့ဖို့ပြပါမယ်ဝေးတဲ့ဟာတွေကျတော့ကျွန်တော်တို့အခက်အခဲရှိပါမယ်ဖြစ်တယ်တဲ့မြတ်နော်နိုင်ငံတိုင်းဝန်ကြီးဌာနနဲ့ကော်မရှင်နဲ့ပူးပေါင်းပြီးတော့ဆောင်ရွက်ပေးမယ်တလောက်ပဲပြောချင်ပါတယ်
နိုင်ငံပြင်ပရောက်နိုင်ငံသားတွေအနေနဲ့ကြိုတင်မဲ့ပေးခွင့်မရတဲ့ကိစ္စကိုရွေးကောက်ပွဲကော်မရှင်အနေနဲ့အကူအညီပေးမယ်ဆိုရင်အဆင်ပြေသွားနိုင်ပေမဲ့ကော်မရှင်အနေနဲ့ဘလို့လုပ်မလဲဆိုတော့ကိုတိတိကျကျပြောတာမရှိဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ဦးညံဝင်းကအခုလိုပြောပါတယ
်။အဲ့တော့ကော်မရှင်ကဒါအကူအညီပေးမယ်ဆိုရင်တချို့နေရာတွေတက်တာသွားမယ်လို့အငြင်းလို့ထင်တယ်။သို့တော့ကော်မရှင်ဘာလုပ်လဲဆိုတာတော့အငြင်းလို့လည်းမသိပါဘူးကျိုးဆက်ရလေအငယ်တို့တော့မျိုးလင်းတယ်အ ਨੇ စုဖြစ်ပါစေလို့ပဲဆုတောင်းတယ်အများစုပြစ်တယ်ဆိုရင်တော့ဒီရုပ်တော့ပေါ်ရမျက်တောင်မှုမရှိတော့ဘူးလို့ပြောအောင်ပေါ့အ ਨੇ စုဆိုရင်တော့ဒါချင်းချင်းပြီးတော့ဆုံးဆုံးပြောင်းအ ਨੇ စုဖြစ်ပါစေလို့ပဲဆုတောင်းပါတယ
်အမျိုးသားဒီမိုကရေစီပါတီတက်ကဥကျော်ကတော့ကြိုတင်မဲ့ပြဿနာကိုဖြေရှင်းဖို့ကော်မရှင်မှာတာဝန်ရှိတယ်လို့ခုလိုပြောဆိုလိုက်ပါတယ
်အဲ့ဒါသူ့ဥစ္စာမှဖြစ်တယ်တာယုံနဲ့ကော်မရှင်ပေါ်မှာဖြစ်တယ်အပြည့်အစုံသူကထုတ်ပေးရပို့ပေးရမယ်။နော်အမျိုးသားလွတ်တော်မဲကိုအမျိုးသားတော်မဲကိုပို့ပေးရမယ်။တိုက်ဒေသကြီးပြည်နယ်လွတ်တော်မဲကိုမဲတွေပို့ပေးရဘဲဆက်တွေပို့ပေးတာကဘာခေါ်လဲဆိုအလွတ်တွေပို့ပေးရမှာထုံးတာလေ။သူအဲ့တော့မှဟိုကြမှာသူကတာယုံကဥစ္စာတောင်းအရာရှိရမဲယုံမှုကိုစားလက်မှတ်ထိုးပြီးထုတ်ပေးရမှာ။အဲ့ဒီစာရုပ်ကသူ့မှာမရှိဘူးဆိုရင်ဒါကော်မရှင်နဲ့တောင်းအောင်ပဲဖြစ်သွားပြီပေါ့။ဒါကော်မရှင်တောင်းအောင်ရှင်းသွားကြောင်းမို့ဒီမဲနစ်နာမှုကတိုက်ပြည်အတွက်နစ်နာလည်းအတူတူပဲဖြစ်သွားမှာ။ခုလိုမဲပေးခွင့်ဆုံးရှုံးနဲ့ပြည်ပရောက်နိုင်ငံသားအတွက်ဒီမဲရရှိဖို့တဲ့သူတန်ယုံနဲ့ယူစီနဲ့ဆက်သွယ်ပြီးအများဆုံးအကောင့်တွေပေါ်ကြပြီဒီကိစ္စပြေလည်သွားနိုင်ပါလေဒီမဲသီးနဲ့ပို့တာဘာမှပြဿနာမဟုတ်ဘူးလေဘာဖြစ်လို့မဲသီးကမပါဆာရွက်မရောက်အောင်ပါလဲမရအောင်ပါလဲဆိုတာဒါကောင်းတဲ့အလားလားမဟုတ်မဲဆာရွက်မရဘူးဆိုတာဒါမဖြစ်တဲ့ဆာရွက
်လက်ရှိမှာတော့နိုင်ငံပေါင်း38နိုင်ငံမှာရှိနေတဲ့တန်ယုံပေါင်း44ယုံကတက်ဆိုင်ရာတန်ယုံတွေအစီအစဉ်တွေနဲ့မဲပေးရက်တက်မှတ်ပြီးကြိုတင်မဲပေးခြင်းလုပ်ငန်းကိုစတင်ဆောင်ရွက်လျက်ရှိပါတယ်စင်ကာပူနိုင်ငံ၊ဂျပန်နိုင်ငံ၊တောင်ကိုရီးယား၊မလေးရှား၊ထိုင်းနဲ့ဩစတြေးလျ၊ဗြိတိန်စတဲ့နိုင်ငံတွေမှာရောက်နေတဲ့မြန်မာနိုင်ငံသားတွေဟာကြိုတင်ပေးတဲ့အချိန်မှာမဲစင်းတဲ့ပါပေမဲ့မဲလက်မှတ်မပါတာ၊မဲပေးတဲ့ပုံစံဖြည့်ပေမဲ့မဲစင်းတဲ့မပါတာ၊ကြိုတင်မဲလက်မှတ်အရေးအတွက်မှားယွင်းတာစတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။ဒီအတွက်ရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ရက်ပေါ်ဝေဖန်မှုတွေထွက်ပေါ်လျက်ရှိပါတယ်။ဒီပရောက်မြန်မာတွေအနေနဲ့ကြိုတင်ဆန္ဒမဲတွေကိုနိုင်ငံတကာတန်ယုံတွေမှာပြီးခဲ့တဲ့တင်းငွေနေနေကနောက်ဆုံးထားပေးခဲ့ကြရတာပါမဲပေးသူများပြားလွန်းလို့အချိန်မလုံလောက်တာကြောင့်စင်ကာပူနိုင်ငံနဲ့ဂျပန်နိုင်ငံကမြန်မာတန်ယုံတွေကတော့ကြိုတင်ဆန္ဒမဲပေးရက်ကိုတိုးမြှင့်ပေးခဲ့ပါတယ်မဲပေးတာမှာမဲပြားမလုံလောက်မှုတွေအတွက်ထပ်ပို့ပေးမယ်လို့ကော်မရှင်ဥက္ကဋ္ဌကပြောပေမဲ့ဒီလိုလှုပ်ဆောင်နိုင်ဖို့တန်ယုံတွေနဲ့ဘလို့ညှိနှိုင်းစီမံထားတယ်လဲဆိုတာကိုတော့အတိအကျပြောဆိုခဲ့ခြင်းမရှိပါဘူး။ပြည်တွင်းမှာတော့ကြိုတင်မဲတွေကိုအောက်တိုဘာ29ရက်နေ့မှာစတင်ပေးရမှာဖြစ်ပါတယ်ရှင
်။သောတာရှင်များရှင်ပြည်ပရောက်မြန်မာနိုင်ငံသားတွေရွေးကောက်ပွဲအတွက်ကြိုတင်မဲပေးခြင်းပေမဲ့မပေးနိုင်တဲ့ပြဿနာတွေကြုံနေကြရပါတယ်။နိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲမှာရောအလားတူပြဿနာတွေပေါ်လာခဲ့ရင်ဘယ်လိုဖြေရှင်းကြမလဲဒီလိုဖြစ်မလာအောင်ဘယ်လိုပြင်ဆင်ထားရင်အကောင်းဆုံးဖြစ်မယ်လို့သောတာရှင်တွေယူဆကြပါသလဲဆိုတာကိုအင်္ဂါနေ့ဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ပြီးပြန်လည်ခေါ်ဆိုရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားစေလိုပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။အခုည9:00နာရီထက်ရက်လေးလိုက်အစီအစဉ်မှာဆွေးနွေးချမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်နဲ့အားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့ရွေးကောက်ပွဲပေါ်လူလူချာစိတ်ဝင်စားမှုအပေါ်ရှုမြင်ချက်တွေကိုတင်ပြပေးပါအောင်မယ်။ရွေးကောက်ပွဲနဲ့ပတ်သက်တဲ့ပညာပေးမှုတွေမဲဆွယ်စည်းရုံးတဲ့သတင်းတွေကိုလူမှုကွန်ရက်တွေမှာတွေ့နေရပြီးမြေနေစဉ်စားဝတ်နေရတဲ့အတွက်ရုန်းကန်ရက်တည်နေရတဲ့အောက်ခြေပြည်သူအများစုကတော့လူမှုကွန်ရက်တွေနဲ့အလံဝေးနေပြီးရွေးကောက်ပွဲအပေါ်စိတ်ဝင်စားမှုအားနည်းတဲ့အကြောင်းမြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရ ျောက်လာတဲ့သတင်းတောက်တအူးလေးဖြစ်ဗီဒီယိုထုတ်လုပ်ရမှုတအူးလေးဖြစ်တဲ့ကိုမင်းတိုက်ကသုံးသပ်ပါတယ်ဒီအကြောင်းကိုတော့ကိုငင်းချန်းကတင်ပြပေးပါမယ်ရှင
်ရွေးကောက်ပွဲနီးလာပင်မဲ့အောက်ခြေပြည်သူတွေရဲ့ရွေးကောက်ပွဲပေါ်အာယုံဆိုင်မှုအားနည်းနေသေးတယ်လို့အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့ရန်ကုန်မှာနေထိုင်တဲ့ဗီဒီယိုထုတ်လုပ်ရမှုဦးမင်းတိုက်ကမြင်ပါတယ်
တချို့အခြေခံလူရန်းစားတွေကတော့ဒီရွေးကောက်ပွဲနဲ့ဆက်လို့ရှိရင်သူတို့ရဲ့နေ့စဉ်စားဝတ်နေရေးကိစ္စတို့ဘာတို့ကိုပဲဥတည်ဆောင်ပေးပြီးတော့သူတို့စဉ်းစားနေရတာပေါ့ဒါပေမဲ့ရွေးကောက်ပွဲကြောင့်စကားဆက်လိုက်ရင်တော့ရွေးကောက်ပွဲကြသည်ပေါ့ဗျာဒါပေမဲ့အချိန်ပြည့်ဒီရွေးကောက်ပွဲအတွက်ကိုအာရုံစိုက်နေတဲ့ပုံစံမျိုးတော့အခြေခံလူရန်းစားအတိုင်းဝိုင်းထဲမှာမတွေ့ရဘူးနောက်ပြီးတော့ဟိုအခြေခံလူရန်းစားအတိုင်းဝိုင်းအပြင်မှာကျွန်တော်ဗမာပြည်မှာလည်းသိတဲ့အတိုင်းပေါ့ဟိုလူချမ်းသာအတိုင်းဝိုင်းကြပြန်တော့လေအဲတချို့ကလည်းဟိုရွေးကောက်ပွဲအကြောင်းစိတ်ဝင်စားဖို့တဲ့ဆိုရပြောင်းလဲဖြစ်သွားလို့ရှိရင်ငါတို့ရဲ့ဟိုချမ်းသာမှုအနေထားတွေကဘယ်လိုတွေပြောင်းလဲလာမလဲဆိုတဲ့ဟာတွေပူပင်တော့ကရောက်ကောင်းလဲရောက်နေမှာပေါ့ဒါကျွန်တော်မှန်းကြည့်တာအဓိကအခြေခံလူဒန်းစားအတိုင်းဝိုင်းဆိုတာကျွန်တော်လည်းအခြေခံလူဒန်းစားအတိုင်းဝိုင်းနေရှိတဲ့ရက်ွက်ထဲမှာနေတာ哦နေတော့သူတို့ကတော့နှိမ့်စင်နေမြပူပင်တော့ကတွေပဲများနေတာပဲအဲ့ဒါလိုတော့ရှိတယ်မဲစင်းသွားကြည့်ဆိုလဲဟိုကြည့်ကြတာလောက်ထဲဆိုင်တော့ဟိုတက်တက်ကြွကြွသွားကြည့်တာမျိုးတိတ်မတွေ့ရဘူးဗျာကျွန်တော်ရက်ကွက်ထဲမှာလိုရောမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရက်ကွက်အဖွဲ့တွေရပဲလိုက်ပြီးလိုက်လံစော်အောနေတာတွေတိန်တဆင်လိုက်စစ်ပေးနေတာတွေအိမ်နိုင်ရရောက်တွေလောက်ပဲတွေ့ရတယ်ကျွန်တော်တို့ထက
်ရွေးကောက်ပွဲကနေအပြောင်းလဲတစ်ခုပေါ်လာရင်ကောင်းမယ်ဆိုတော့အကြမ်းမြင့်မျှော်လင့်ချက်ကတော့လူလူကြားမှာရှိနေတယ်လို့ဆိုပါတယ်ဒါပေမဲ့လည်းဒီမျှော်လင့်ချက်ကရေဘူးကဆန်တဲ့မျှော်လင့်ချက်လို့သူကပြောပါတယ်
အကုန်လုံးကတော့ပြောင်းလဲခြင်းကြတာပေါ့ဗျာဟိုဒုက္ခဒုက္ခတွေရောက်နေကြတဲ့အနေအထားတွေဟိုအကုန်လုံးပေါ့မိသားစုအစဉ်အဆက်ပေါ့တာသမီးတွေအားစားဒုက္ခရောက်နေကြတဲ့ဒုက္ခတွေကိုတော့နားလည်နေကြတယ်ဒါပေမဲ့လက်ရှိအနေအထားမှာအစိုးရတရားပြောင်းလဲဖြစ်သွားမယ်ဟိုပြုပြင်ပြောင်းလဲမှုဘဝသူတို့ရဲ့လူနေမှုဘဝတွေကိုပြုပြင်ပြောင်းလဲပေးနိုင်မယ်ဟိုအစိုးရတရားပေါ်လာမယ်ဆိုတဲ့ဟာကိုတော့မျှော်လင့်ကြတယ်အဲမျှော်လင့်ကြပေမဲ့ဟိုမျှော်လင့်တာပဲရှိတယ်ကျွန်တော်အမြင်ဟိုတုံးတက်ကြည့်တော့ကတော့ထဲထဲဝင်းဝင်းဘာကြောင့်မျှော်လင့်ရလဲဘလို့ပြောင်းသွားရင်ငါတို့ဘွားတွေဘာဖြစ်မလဲဆိုတော့သူတို့ရဲ့တကယ်ဘူးတူတာပိုင်း knowledge ပိုင်းဆိုင်ရာတော့နည်းတယ်ဗျအစကပြောင်းရင်တော့ငါတို့ကောင်းမှာပဲဆိုတာတော့ပဲသူတို့အပေါ်ရန်သိနေကြတဲ့သဘောကျွန်တော်မြင်ရတယ
်ရွေးကောက်ပွဲပညာပေးရေးမှာလူမှုကွန်ရက်တွေရဲ့အခန်းကဏ္ဍအရေးပါတယ်ဆိုတာကိုကိုမင်းတိုက်ကလက်ခံပါတယ်ဒါပေမဲ့လည်းလူအများစုကလူမှုကွန်ရက်တွေနဲ့အလံဝေးနေတယ်လို့သူကသုံးသပ်ပါတယ်
ကျွန်တော်တို့လည်းဒီ social ဟို network ကိုတုံးနေဥပမာ Facebook လိုဟာမျိုးတွေတုံးနေကြတဲ့အချိန်မှာဒီလို Facebook ပေါ်မှာကြတော့အကုန်လုံးကဒီရွေးကောက်ပွဲပညာပေးတဲ့ကိစ္စတွေကောဒီ message တွေမှားတာတွေယွင်းတာတွေကောကျွန်တော်တို့ဒီ virtual world ပေါ်မှာတော့ဖြစ်နေကြတယ်အဲဒါပေမဲ့အပြင်လောကမှာကျွန်တော်တို့ခုနပြောတဲ့အခြေခံလူရန်းစားတွေနေ့စဉ်နဲ့မျှအလုပ်ခွင်ဝင်ပြီးတော့ပူပင်တော့ကရောက်နေကြရတယ်ဒူတွေကြားထဲမှာကြတော့တမျိုးသူတို့ကတမျိုးတပါတာကိုကျွန်တော်တို့လိုဒီလို social network တွေတုံးတာတွေပါလေမရှိဘူးအလုပ်ပြန်လာတော့မှတုံးနေတဲ့သူဥမာတာသမီတွေကတုံးတဲ့လူကပြောလိုက်တော့မှဒီအကြောင်းအရာလေးကိုသိကြတော့ all in ဆိုတဲ့ဟာလောက်ပဲရှိတဲ့သဘောမျိုးရှိတယ်ဆိုတော့ထိထိရောက်ရောက်ပညာအဓိကတော့ကျွန်တော်ဆိုလိုချင်တာကဒီလို social network တွေပေါ်ကနေပြီးတော့ပဲပြောနေတာတဲ့လက်တွေ့ကြကြအခြေခံလူဒန်းစားနယ်ပယ်တွေကိုဝင်ရောက်ပြီးတော့ဟိုရွေးကောက်ပွဲနဲ့ပတ်သက်တဲ့ဟိုဘူတုဒါတွေအကြောင်းအရာတွေပညာပေးတွေကိုထဲထဲဝင်းဝင်းလောက်တာမျိုးတော့ဟိုတိတ်ပြီးတော့အားရစရာကောင်းတော့အောင်မမြင်ရဘူးကျွန်တော်အမြင်ကြည့်မိသလောက်ကတော့လေအဲ့လိုဖြစ်နေတယ်ဟုတ
်ပါတီတွေအကြားတစိမ့်တွေစင်တူရိုးမှဖြစ်နေတာတွေမဲပေးတဲ့အခါတစိမ့်တုံးထုပေးရတာတွေကြောင့်အောက်ခြေပြည်သူတွေအတွက်ရှုပ်ထွေးမှုတွေရှိလာနိုင်တယ်လို့လည်းကိုမင်းတိုက်ကသုံးသပ်ပြောဆိုသွားပါတယ်
ပါတီပုံစံစင်တူရိုးမှဖြစ်နေတာတွေနောက်ပြီးတော့ဒစိတုံးထုပြီးပေးရမယ်ဆိုတဲ့အပိုင်းတွေမှာရှိနေတဲ့အတွက်ဒီမဲယုံတဲမှာကျွန်တော်တို့ဒီအခြေခံလူရန်းစားတွေဥမာပညာအားနေတဲ့သူတွေဘုသူဒ်နေတဲ့သူတွေဒီလိုလူရန်းစားတွေအတွက်ကတော့ဟိုဝေဝေဝါဝဇဝေဇဝါဖြစ်နိုင်တဲ့အနေအထားတွေရှိတယ်။ဘာဖြစ်လို့လဲဆိုတော့ဒီလိုလူရန်းစားတွေကလည်းကျွန်တော်ဗမာပြည်မှာတနည်းတည်းနည်းပုံများလာကြတာ哦များလာကြတယ်ဟိုဟိုဘုသူဒ်လည်းအင်တန်မှနေလာကြ။နေရခြင်းအကြောင်းရလဲသူတို့ရဲ့ဘဝရည်တည်မှုအတွက်ကိုပဲနေ့စဉ်နဲ့မျှလှုပ်ရှားနေတဲ့အတွက်လူနေလာကြတဲ့လူတန်းစားတွေအတွက်တော့ဒီမဲတကယ်ပေးရတဲ့အချိန်မှာဘုသူဒ်အပိုင်းဆိုင်အားနေတဲ့အတွက်အမှားအယွင်းတွေဇွေးဇွားတွေဖြစ်မယ်လို့ကျွန်တော်မြင်တယ်ဗျ။ဟုတ်ကဲ့
။ကိုငင်းချန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VO ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အချက်ပေးလို့ရတယ်။ဒါမှမဟုတ်လဲတေးသချင်းလက်ဆောင်တောင်းလို့ရတယ်ဆိုရင်ဖြင့်ကျမတို့ရဲ့ email လိပ်စာက bami@voanews.com ကိုဆက်သွင်းနိုင်ကြပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ညနေခင်းမှာသောရရှင်များရှင်သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်ဂါနေ့ညနေခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေည9နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့တာကီတာကအစ္စလမ်ဘာသာရေးစာတင်ကျောင်းတွေအပေါ်တိုင်တန်းချက်တွေရှိနေတဲ့အခြေအနေကိုတင်ပြပေးမှာပါ။ဒီနောက်မှာတော့
ไอ้ป่านี่ตะวัดตองคงเป็นมาแค่ดีเนี่ยดิกูตัวคุณนายก็นี่ซะพี่တော့ဟိုညနေခီတော့တို့ညနေခီတွေ
ရှမ်းပြည်မြောက်ပိုင်းတပ်ပေါ်ထိုးစစ်ဆင်နေတဲ့နောက်ဆုံးရအခြေအနေတွေကိုလည်းမကြခင်မှာနားဆင်ကြရမှာပါနိုင်ငံရေးပါတီတွေရဲ့မူဝါဒမိတ်ဆက်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုအရင်ဆုံးတော့တာကီတာကအစ္စလာမ်စာတင်ကျောင်းနေအရေးကိုအရင်ဆုံးတင်ပြပေးခြင်းပါတယ်ရှင်ရန်ကုန်တိုင်းတာဂီတာမြို့နယ်တဲကအစ္စလမ်ဘာသာရေးစာတင်ကျောင်းတွေမှာဝတ်ပြုနေတဲ့ဆိုပြီးမြို့နယ်အထွေထွေအုပ်ချုပ်ရေးယုံကိုလူပုဂ္ဂိုလ်အဖွဲ့အစည်းတချို့ကအကြောင်းကြားတိုင်တန်းလာတဲ့အတွက်တက်ဆိုင်ရာစာတင်ကျောင်းတာဝန်ခံအစ္စလမ်ဂောပကအဖွဲ့တွေဘက်ကခံဝင်ကတိလက်မှတ်ရေးထိုးပေးလိုက်တယ်လို့အစ္စလမ်ဘာသာရေးအဖွဲ့ချုပ်ကပြောပါတယ်ရွေးကောက်ပွဲနီးကပ်လာချိန်ဘာသာရေးအကြောင်းပြပြိပက္ခအကြမ်းဖက်မှုတွေမဖြစ်အောင်အတက်နိုင်ဆုံးပြေလည်အောင်ဖြေရှင်းနေကြပါတယ်လို့လည်းအစ္စလမ်ဘာသာရေးအဖွဲ့ချုပ်တာဝန်ရှိသူကပြောပါတယ်အသေးစိတ်ကိုမတ်စုမွန်ကဆက်ပြီးပြောပြပေးပါအောင်ရှင
်ဟုတ်ပါတယ်ဒီကနေ့ရန်ကုန်တိုင်းတာကီတာမြို့နယ်တွေကအစ္စလမ်ဘာသာရေးစာသင်ကျောင်းရှစ်ကျောင်းမှာစာသင်သားတွေဝတ်ပြုရှိခိုးနေကြတယ်ဆိုပြီးတော့တိုင်တန်းလာတဲ့အတွက်သက်ဆိုင်ရာအစ္စလမ်စာသင်ကျောင်းတာဝန်ရှိရသူတွေအနေနဲ့တာကီတာမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနအုပ်ချုပ်ရေးမှူးရုံးမှာတွားရောက်ဖြေရှင်းပေးခဲ့ရပါတယ်လို့အစ္စလမ်ဘာသာရေးအဖွဲ့ချုပ်ကဗဟိုကော်မတီဝင်ဦးကိုကိုလက်ကဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်ကို VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ်
အစ္စလမ်ဘာသာရေးစာသင်ကျောင်းရှစ်ကျောင်းရှိရပေါ့တာကီတာမှာအဲ့ဒီတာကီတာမှာရှစ်ကျောင်းရှိနေမှာအဲ့ဒီရှစ်ကျောင်းပေါ်မှာဖရားဝတ်ပြုတာပေါ့ကျွန်တော်တို့အစ္စလမ်ဘာသာရဲ့ဒလိထုံးနှန်းစင်လာအရာစာသင်နဲ့သင်ပြီးသွားရင်ကလေးတွေကဖရားဝတ်ပြုကြတယ်အဲ့ဒီဖျားဝတ်ပြုတဲ့ဥစ္စာကိုဒီကျောင်းမှာစာပဲတင်ရမယ်ဖျားဝတ်မပြုပါဘူးအဲပြီးတော့ဒီမှာတွာလာနေတဲ့အစ္စလမ်ဘာသာရဲ့ဒလိထုံးစံအရာဝတ်စားစီရင်နဲ့ဝတ်စားစီရင်မှုတွေမဝတ်ရဘူးအုပ်ထုပ်တွေမဆောင်ရဘူးအဲ့ဒါတွေကိုမလုပ်ဖို့အတွက်ကိုတားမြစ်ပါတယ်ဆိုပြီးသူတို့ကလာတားမြစ်ပါတယ်အဲ့တားမြစ်တော့အဲ့ဒီမှာပလီကောဘကအဖွဲ့တွေကလည်းသူတို့ကညီညီနိုင်နိုင်ပဲငင်းငင်းပဲဖြစ်ချင်တဲ့အတွက်ကိုအစ္စလမ်ဘာသာရေးအဖွဲ့စည်းတွေကလည်းဒီကိစ္စကိုဟာလာဘာပဲတောင်းဆိုကျွန်တော်တို့ဘက်ကတောင်းဆိုတဲ့ဥစ္စာကိုတော့လိုက်ရောပေးပြီးတော့လက်မှတ်ထိုးပေးဆိုလဲကျွန်တော်တို့ကထိုးပေးမယ်ဆိုပြီးတော့နောက်ဆုံးကျောင်းကော်မတီဥက္ကဋ္ဌနေရနေပြောလက်မှတ်ထိုးပေးလိုက်လို့အေဂျင့်ပဲပြီးဆုံးသွားပါတယ်ခင်ဗျ
ရွေးကောက်ပွဲကျင်းပဖို့ရပိုင်းလောက်ပဲအချိန်နီးကပ်လာချိန်မှာဘာသာရေးအတွင်ဆောင်အကြမ်းဖက်မှုတွေဖန်တီးပြီးတော့ရွေးကောက်ပွဲကိုပြက်ပြားအောင်လှုပ်ဆောင်လာမှာကိုမလိုလားဘူးလို့လည်းအစ္စလမ်ဘာသာရေးအဖွဲ့ချုပ်ကပြောပါတယ်။ဒါကြောင့်မို့လို့ဘာသာရေးအကြောင်းပြပြိပခအကြမ်းဖက်မှုတွေမဖြစ်အောင်အစ္စလမ်ဘာသာရေးအဖွဲ့ချုပ်အနေနဲ့အတက်နိုင်ဆုံးပြည်လဲအောင်ဖြေရှင်းနေကြပါတယ်လို့တာဝန်ရှိသူဦးကိုကိုလက်ကပြောပါတယ
်။ဒီရွေးကောက်ပွဲအချိန်ကာလနီးလာတဲ့အနေနဲ့အမြအဲ့တော့သက်ဆိုင်ရာဌာနဆိုင်ရာတွေကနေပြောတော့ဒီအမျိုးတွေဖြစ်ဖြစ်ချင်းကိုအမြဲဆုံးအရေးယူပေးမယ်ဆိုရင်တော့ပုံပြီးတက်တော်မယ်လို့ကျွန်တော်ထင်ပါတယ်။ကျွန်တော်တို့အစ္စလမ်ဘာသာဝင်တွေအနေနဲ့ပြောရမယ်ဆိုတော့အမြဲတမ်းငြင်းငြင်းကြံကြံပဲကျွန်တော်တို့တွေးဆဖြေရှင်းပါတယ်။ကျွန်တော်တို့ကတိခံပါတယ်။တိခံပြီးတော့လည်းဘသူကပဲဖြစ်ဖြစ်ကိုကပဲမားစီပဲဖြစ်စီမန်စီပဲဖြစ်စီလာပြောရင်ကျွန်တော်တို့ကတော့အရင်ဆုံးတောင်းပန်လိုက်တာတော့များပြီးတောင်းပန်ပြီးတော့အာဏာပိုင်ကိုတော့ကျွန်တော်တို့အကြောင်းကြားပါတယ်။အကြောင်းကြားပြီးတော့အာဏာပိုင်နဲ့တော့ညှိနှိုင်းဆောင်ရွက်မှုတွေကျွန်တော်တို့လုပ်ပြီးတော့မှငြင်းငြင်းဖြေရှင်းနေတိပါတယ်။ကျွန်တော်တို့ကတော့ဒေါသကိုအရှိမထားပါဘူး။အဲ့မှာလူငယ်တွေကတော့ပြောကြဆိုကြတာတို့အင်တာနက်ဒီမှာတော့ရေးကြတာတော့ရှိကြတာပဲဒါတွေကိုလည်းမလုပ်ဖို့မကင်ဖို့ ਨੇ ဒေါသအလျောက်မပြောမိဘူးမဆိုမိဘူးလေကျွန်တော်တို့အမြဲတမ်းဘာသာရေးဖွဲ့စည်းတွေကနေပြောဒီလူငယ်တွေကိုလည်းအဲ့လူငယ်တွေကိုကျွန်တော်တို့အမြဲပြောလို့ပြောတာရှိပါတယ
်ဒါပေမဲ့လည်းမြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးအသွင်ဆောင်ပြိပခါတွေဖြစ်ပျက်ခဲ့ချိန်တိုင်းသက်ဆိုင်ရာအာဏာပိုင်တွေဘက်ကအချိန်နဲ့တပြေးညီဆောင်ရွက်မှုတွေအားနည်းခဲ့တဲ့အတွက်ဒီလိုတင်းမာမှုတွေဖြစ်လာချိန်မှာသက်ဆိုင်ရာလုံခြုံရေးတာဝန်ရှိတဲ့သူတွေဘက်ကပြည်သူတွေရဲ့အသက်အိုးအိမ်အန္တရာယ်မဖြစ်စေရေးစနစ်တကျလုံခြုံရေးယူပြီးအလေးအနက်ထား စီစဉ်ဆောင်ရွက်ပေးသင့်ပါတယ်လို့လည်းအကြံပြုပါတယ
်။ကျွန်တော်အနေနဲ့လုံခြုံရေးတာဝန်ယူတဲ့လူတွေအကြံပြုချင်တာကတော့ဖြစ်ဖြစ်ချင်းကိုလုံခြုံရေးကိုအမြန်ဆုံးပေးဖို့ပေါ့။ကျွန်တော်တို့မိတ်တီလာမှာဖြစ်ခဲ့တဲ့ကလေးတွေအသက်ဆုံးရှုံးခဲ့ရပါတယ်။အဲ့ဒီကျွန်တော်ကလုံခြုံရေးရဲ့အချိန်မီမရောက်လာလို့ကျွန်တော်တို့ဒီစာတင်ကြောင်းကကလေးတွေအသက်ဆုံးရှုံးခဲ့ရပါတယ်။ဒါမျိုးကိုနောက်ထပ်မဖြစ်ဖို့အတွက်ကိုဒီနေရာမှာဗေဒိတာမှမဆိုမှဖြစ်တစ်ခုခုဖြစ်တော့မယ်ဆိုရင်လုံခြုံရေးကအရင်ဆုံးထားထားပြီးတော့မှအဲ့ဖြေရှင်းတာပိုကောင်းမယ်လို့ကျွန်တော်အကြံပြုချင်ပါတယ
်။ရွေးကောက်ပွဲကြီးကျင်းပဖို့ကရက်ပိုင်းလောက်ပဲနီးကပ်လာချိန်မှာအတိုက်အခံနိုင်ငံရေးပါတီအပေါ်ဘာသာရေးအသွင်ဆောင်စည်းရုံးလှုံ့ဆော်တိုက်ခိုက်မှုတွေရှိနေတယ်လို့မြန်မာနိုင်ငံထဲမှာလည်းမကြသေးခင်နှစ်ပိုင်းတွေကလူမျိုးရေးဘာသာရေးအသွင်ဆောင်အဓိကရုံးတွေဖြစ်ခဲ့ပြီးတော့လူသေးဆုံးတဲ့အထိဖြစ်ခဲ့ရတယ်လို့နှစ်ဖက်လူအဖွဲ့အစည်းတွေခြားထဲမှာလည်းပျက်စီးဆုံးရှုံးမှုတွေနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်ရှင်။
မဆုမုံပြောပြပေးခဲ့တာပါရှင်မကြခင်မှာတော့ကချင်ပြည်နယ်တွင်ကမူရည်စေဝါပြဿနာတွေကိုတင်ပြပေးဖို့ရှိပါတယ်အခုရင်ဆုံးတော့ရှမ်းပြည်နယ်တွင်ကထိုးစစ်တွေကိုတင်ပြပေးခြင်းပါတယ်တပြည်လုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုသဘောတူစာချုပ် NCA လက်မှတ်ရေးထိုးဖို့အစင်သည့်မဖြစ်သေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ရဲ့ဝမ်ဟိုင်းဗဟိုဌာနချုပ်ကိုမြန်မာတပ်မတော်ကနေထိုးစစ်ဆင်နေတဲ့အတွက်နေ့စဉ်ဆိုသလိုတိုက်ပွဲတွေပြင်းထန်နေပါတယ်အော်တိုဘားလာ16ရက်နေ့မှာမြန်မာတပ်မတော်ကနေတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့သတင်းထုတ်ပြန်ထားတဲ့နေရာတွေဟာမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကတိုက်ပွဲရန်တက်ဖို့အတွက်ရည်စူးပြီးတက်ဆုပ်ပေးထားတဲ့နေရာတွေဖြစ်တယ်လို့လည်း SSPP SSA ခေါင်းဆောင်တို့ကတုံ့ပြန်ပြောဆိုပါတယ်။ဒါ့အပြင် NCA လက်မှတ်ရေးထိုးခြင်းမပြုနိုင်သေးတဲ့အဖွဲ့တွေအပေါ်မြန်မာတပ်မတော်ကနေတာမန်နဲ့မတူတဲ့စီရေးလှုပ်ရှားမှုတွေလှုပ်ဆောင်နေတယ်လို့တိုင်းဒေသလက်နက်ကိုင်ဖွဲ့ခေါင်းဆောင်တွေကရှုမြင်နေတဲ့အခြေအနေတွေကိုတော့ BOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူးမြို့နယ်နဲ့ကြည်တီမြို့နယ်တွဲမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပါတယ်။မြန်မာတပ်မတော်အနေနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တပ်ဆွဲထားတဲ့နေရာနဲ့ဝမ်ဟိုင်းဌာနချုပ်ကိုပြစ်ခတ်တိုက်ခိုက်နေတယ်လို့ SSPP ပြောခွင့်ရဗိုလ်မှူးကြီးဆိုင်လကဒီကနေ့မှာ BOA ကိုခုလိုပြောပါတယ်။
အဲ့ပါနီးတဲ့ဝတ်တောင်ကုန်းတွေမှာအဲ့ဒီနေရာတွေကိုသူတို့ခုနှစ်နာရီကနေစပြီးတော့ဟိုညနေခီးတော့သူတို့ပြည်내ကြီးတွေပြစ်ပြီးတော့ပြန်ပြီးတော့ရှင်းပြန်ထန်ထန်တော့ပြန်ဖြစ်တယ်ပါနော်ကျွန်တော်တို့ဖယ်ပေးတဲ့နေရာတောင်ကုန်းပွဲတွေမှာသူတို့တော့ဟိုတက်ပြီးတော့နေရာယူထားပါတယ်နောက်အဲ့ဒီနေရာကနေပြီးတော့ကျွန်တော်တို့ပြန်ပြီးတော့တပ်ဖြန့်ထားတဲ့နေရာတွေမှာသူတို့ပြန်ပြီးဟိုလက်နက်ကြီးတွေနဲ့ပါတယ်ပြန်ပစ်တယ်လေနော်ကျူမောက်ကောင်တပ်စခန်းမှာအဲ့ဒီဝမ်ဟိုင်းနဲ့နမိုင်ခန့်အပေါ်မှာရှိတဲ့တပ်ကနေပြီးတော့လက်နက်ကြီးနဲ့ဝမ်ဟိုင်းကိုပစ်ခဲ့တာပါနော်အဲ့ဒီမှာဝမ်ဟိုင်းအစုံမှာရှိတဲ့စီဆိုင်တောင်ကုန်းသားလေးမှာနှလုံးလောက်ကျပြီးတော့ပောက်ခွဲခဲ့တယ်ပြီးတော့ကျွန်တော်တို့အဲ့ဒီဝမ်လွေနဲ့မိုက်ဟာဖက်ထိုးပေါက်ဝင်လာတဲ့စစ်ကြောင်းနဲ့ကျွန်တော်တို့ခုခါမှုကြောင့်သူတို့နောက်ပြန်ဆုတ်ပြီးတော့အဲ့ဒီတောင်ကုန်းတောင်ကျောတွေမှာခုထက်ထိသူတို့ကနေရာယူပြီးတော့တပ်ဖြန့်ပြီးတော့ညီဆဲပဲဖြစ်တယ်
တိုက်ပွဲတွေအတွင်းမြောက်ပိုင်းရှမ်းပြည်တပ်မတော်ခြေပြုတ်နေရာယူထားတဲ့ .858.1186 နဲ့ .839 လွယ်ခူတောင်ကုန်းတွေကိုအော်တိုဘာလ18ရက်နေ့မှာမြန်မာတပ်မတော်ကနေတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့တပ်မတော်သတင်းထုတ်ပြန်ရေးအဖွဲ့ကတော့မနေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။တပ်မတော်ကနေသိမ်းပိုက်နိုင်ခဲ့တယ်လို့ပြောဆိုတဲ့နေရာတွေဟာမြောက်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့တွေကနေနောက်ဆုတ်ပေးခဲ့တဲ့နေရာလို့ဗိုလ်မှူးကြီးဆိုင်လက်ကအခုလိုပြောပါတယ်။
ကျွန်တော်တို့ဖက်ဖက်ကိုတုံးတက်ပြီးကျွန်တော်တို့ဖယ်ပေးလိုက်တဲ့နေရာတွေနော်သူတို့တက်ပြီးတော့ကျင်းတိုက်ခဲ့ဆိုတာမဟုတ်ပါဘူး
။ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူးမြို့နယ်နဲ့ကြည်တီမြို့နယ်ထဲမှာအခြေပြုလှုပ်ရှားနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SFPB SSA တပ်ဖွဲ့တွေတပ်ဆုပ်ပေးဖို့မြန်မာစစ်တပ်ကနေအော်တိုဘားလပရမပတ်မှာညွှန်ကြားချက်ပေးလာခဲ့ပြီးနောက်ပိုင်းနှစ်ဖွဲ့ဖွဲ့တွေကြားတိုက်ပွဲတွေနေ့စဉ်လည်လုံဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွေကြောင့်မိုင်းရှူးမြို့နယ်နဲ့ကြည်တီမြို့နယ်ထဲကဒေသခံကြေးရွာသား3000ကျော်ဟာစစ်ပေးသိမ်းရှောင်နေကြရပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာစိုးရငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဖွဲ့နဲ့ပြည်ထောင်စုအစ်အပြစ်ခတ်ရဆွေးရေးဆွေးနွေးတွင်ကတပ်နေရာစုခွာပေးရမယ်ဆိုတဲ့သဘောတူညီချက်မပါရှိဘူးလို့လည်းဘူမူကြီးဆိုင်လကအခုလိုဆက်ပြောပါတယ်
အဲ့ကျွန်တော်ဒီသဘောတူညီချက်ထဲမှာရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော်တပ်ဖွဲ့များကိုဝမ်ဟိုင်းတွင်အခြေပြုရေးလက်ရှိဖြန့်ခွဲထားသောနေရာများတွင်ယာယီအခြေပြုနေထိုင်ရန်သဘောတူညီလို့ပါတယ်နော်အဲ့ဒီမှာဝမ်ဟိုင်းအနည်းဒီမကဘူးကျွန်တော်တို့ရှမ်းမြောက်နော်ကျွန်တော်မိုးမြိတ်ဖက်ရောကျွန်တော်တို့အဲ့ဒီမူဆယ်နန့်ခမ်းဖက်ရောတင်ကြီးဖက်ရောနော်ဖက်ရောဒီဘောဖက်ရောကျွန်တော်တို့တဲ့အများကြီးရှိပါစေ။နော်။အဲဒီရောက်ရှိတဲ့နေရာမှာဖြန့်ကွဲနေထိုင်ထားဖို့ကျွန်တော်တို့ဟိုယာယီသဘောတူညီချက်ဖြည့်ထားတယ်လေ။ကျွန်တော်တို့အဲ့ဒီနယ်မြေကိစ္စတွေညတော့ဒီနေရာကနေမကျော်လို့ရဘူးဒီနေရာမှာမနေရဘူးလို့ကျွန်တော်သဘောတူညီထားတာတော့မရှိဘူးကြ
။မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာ2012ခုနှစ်ဇန်နဝါရီလကုန်ပိုင်းမှာ ချက်ခုနှစ်ချက်ပါတဲ့နှစ်ဖက်သဘောတူညီအပြစ်ခတ်ရစေးရေးလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့လက်မှတ်ရေးထိုးပြီးနောက်ပိုင်းမြောက်ပိုင်းရှမ်းပြည်တပ်မတော်ရဲ့တန်ဆန်ဘူးကတို့စိတ်တပ်စခန်းကိုနောက်ဆုတ်ဖယ်ရှားပေးဖို့မြန်မာစိုးရကညွန်ကြားချက်ပေးလာပြီးနောက်ပိုင်းတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပါတယ်။အောက်တိုဘာလ6ရက်နေ့ကနေယနေ့ထိနှစ်ဖက်သက်တွေကြားဖြစ်ပွားတဲ့တိုက်ပွဲမှာမြန်မာတပ်မတော်ဘက်ကထိခိုက်ကြဆုံးမှုကတော့အတိမပြုနိုင်သေးသလိုမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကအရာရှိစစ်သည်၄ဦးကြဆုံးခဲ့တယ်လို့ဘူမူကြီးဆိုင်လာကပြောပါတယ်။မြန်မာတပ်မတော်သတင်းထုတ်ပြန်ရေးဖွဲ့ရမနေ့ကထုတ်ပြန်ချက်အရတပ်မတော်ဘက်ကကြဆုံးထိခိုက်တန်ရန်ရမှုတချို့ရှိခဲ့တယ်လို့ SSPP SSC ဖွဲ့ရအလောင်း9လောင်းလက်နက်မျိုးစုံ၈လက်နဲ့ခဲယမ်းတွေကိုတင်စီရမိခဲ့ပြီးနေမြေရှင်းလင်းရေးကိုဆက်လက်လှုပ်ဆောင်နေကြောင်းဖော်ပြထားပါတယ်။လက်ရှိအခြေအနေအရတပြည်လုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရစေးရေး NCA လက်မှတ်ရေးဆိုခြင်းမပြုနိုင်သေးတဲ့အဖွဲ့တွေပေါ်မှာမြန်မာတပ်မတော်ကနေတာမန်နဲ့မတူတဲ့စီရေးလှုပ်ရှားမှုတွေလှုပ်ဆောင်နေတယ်လို့ရခိုင်တပ်မတော်အာရကန်အာမီရဲ့ဒုတိယစစ်ဦးစီးချုပ်ဂူမူကြီးတောက်တာညူထုံးအောင်ကအခုလိုပြောပါတယ
်။တာမန်နဲ့မတူဆိုတာသူအရင်ဆိုရင်တော့သူတို့ကအဲ့လိုမျိုးကချင်းဒေသကိုပဲသူတို့ကစီရင်ရတယ်ပါတယ်နည်းနည်းထိုးတယ်ပြီးရင်တခြားနေရာမှာငြိမ်နေတယ်အခုကတော့အဲ့လိုမျိုးမဟုတ်ဘူးအခုစစ်ဖြစ်နေတဲ့ဒေသတွေအချိန်မှာတိုင်နေတွေပေါ်တော့မကချင်းဒေသတွေမှာလည်းသူတို့စီရင်ရတိုးတယ်ပြီးရင်ရှမ်းပြည်အဲ့လိုမျိုးအခု SS ဝိုင်းတို့မှာလည်းအဲ့လိုမျိုးတိုက်ပွဲတွေဖြစ်တယ်ပလောင်ဒေသတွေမှာလည်းအဲ့လိုမျိုးဒီကျွန်တော်တို့ရခိုင်ဒေသမှာလည်းဆိုတော့အဲ့လိုတိုင်နေတွေတစ်ချိန်လေးအချိန်မှာကြာတော့အဲ့လိုမျိုးဖြစ်နေတဲ့အနေအထားကိုကျွန်တော်တို့ကတာမန်နဲ့မဟုတ်တဲ့ SS လှုပ်ရှားမှုဆိုတာကိုပုံလို့ရခင်ဗျာ
အခုလိုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်လာမယ့်နိုဝင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲကိုထိခိုက်မှာကိုစိုးရိမ်ကြောင်းရခိုင်တပ်မတော်ကလည်းဒီကနေ့မှာသဘောထားကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပြည်ထောင်စုငင်းချင်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းအနေနဲ့ကတော့ NCA လက်မှတ်ရေးထိုးဖို့အစဉ်အသင့်မဖြစ်သေးတဲ့ဖွဲ့တွေပေါ်ထိုးစစ်ဆင်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပေမဲ့လက်ရှိမှာတော့ KIU ကချင်းလွတ်လပ်ရေးဖွဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တောင်းပလောင်တပ်ဖွဲ့ TNL လေကုကတပ်ဖွဲ့တို့အပေါ်မှာမြန်မာတပ်မတော်ကနေထိုးစစ်ဆင်နေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
ရှမ်းပြည်မြောက်ပိုင်းတပ်အပေါ်အစိုးရဘက်ကထိုးစစ်ဆင်နေတဲ့အခြေအနေတွေကိုကိုနိုင်ကွင်အိမ်တင်ပြပေးခဲ့တာဖြစ်ပါတယ်အခုကတော့ကချင်းပြည်နယ်ဘက်ကသတင်းတပုတ်ကိုအလှည့်ပေးခြင်းပါတယ်ရှင်မြန်မာနိုင်ငံမြောက်ပိုင်းကချင်းဒေသမှာလက်နက်ကန်ပြစ်ပခါတွေနဲ့အာဂရီလိုက်စားမှုတွေကြောင့်မြို့ရဲ့ဆေးဝါးရောင်းဝယ်မှုတွင်ချဲအမြင့်တွင်နေပြီးခရစ်ယာန်ဘာသာရေးအသင်းတွေရဲ့အကူအညီနဲ့မြို့ရဲ့ဆေးဆွဲသူပပျောက်ရေးလုပ်ငန်းကိုတနိုင်တစ်ပိုင်လှုပ်ဆောင်နေကြတဲ့အကြောင်း AFP သတင်းတပုတ်ကိုအခြေခံပြီးကိုညံဝင်းအောင်ကတင်ပြထားပါတယ်ရှင
်။ကမ္ဘာပေါ်မှာအာဖဂန်နစ္စတန်ပြီးရင်ဘိမ်းမြူဒုတိယအများဆုံးထွက်တယ်လို့နာမည်ကြီးတဲ့မြန်မာနိုင်ငံမှာကချင်းပြည်နယ်ကိုသွားရင်တရုတ်မြန်မာနယ်စပ်လူသူဝေးတဲ့ကျေးရွာတစ်ခုမှာတော့ဘိမ်းမြူကိုအလွယ်တကူရနိုင်ပါတယ်။ပြည်တွင်းစစ်ဖြစ်နေတဲ့တရုတ်မြန်မာနယ်စပ်နားတစ်ဝိုက်မှာဘိမ်းမင်းတွေအတော်ကြီးပေါက်နေတာပါ။ဈေးကလည်းအလွန်ပေါ်ပါတယ်။ဒေသခံကြောက်စိမ့်ဒုသမားတွေကြားမှာဘိမ်းဆွဲနေသူအများအပြားရှိပါတယ်။ဦးနော်ဆမ်းဆိုသူဟာမွေးရည်ဆေးဝါးဆွဲနေပါတယ်။အာရပြက်လက်မှုနဲ့အလုတ်ပင်မမှုတံကနေတက်တာရရဖို့ဘိမ်းမြူသုံးဆွဲနေကြတာပါ။ဟုတ
်ဖို့လေးပဲဒီပဲနည်းနည်းတထောင်နှထောင်အဲ့လိုလေးတစားပြီးတော့လုံနေပါပဲ။ဒါမဲ့ဒီသုံးဆွဲတဲ့လူကတော့တော့ဘယ်ပြောမလဲ။ရှင်ရှိလူစားတာပဲ။ပါဇက်ပဲရှိတယ်ပြောမလဲဆိုဟုတ်တယ်လေ။ပါဇက်ပဲရှိရယ်။တပင်းရှင်နဲ့တပင်းရှူမှာပဲ
။ကြောင်စိန်တူပေါ်ကြီးလုံနေတဲ့ကချင်းပြည်နယ်ဖားကန်းမြို့မှာစေးထိုးအပ်သုံးပြီးမွေးရည်ဆေးဆွဲနေသူတွေရဲ့40ရာခိုင်နှုန်းဟာ HIV ပိုးရှိသူတွေဖြစ်ပါတယ်။အဲ့ဒီအရေးအတွက်ဟာတနင်္ဂနွေလုံးအတိုင်းအတာနဲ့ရှင်ရင်အတော်များတယ်လို့ဆိုနိုင်ပါတယ်။သုံးပြီးသားဆေးထိုးအပ်တွေကိုနောက်ထပ်ပြန်မသုံးနိုင်အောင်ရှင်းပြဖို့စေတနာဝန်ထမ်းလုပ်သားတွေကိုခရစ်ယာန်ဘာသာရေးအသင်းတွေကတိုက်တွန်းနေပါတယ်။ဒါမှသာယောဂကူးစက်မှုကိုတားဆီးနိုင်မှာဖြစ်တယ်လို့အမှန်အဖြစ်စွန့်ပစ်ထားတဲ့ဆေးထိုးအပ်ဟောင်းတွေစုပုံနေတာကိုလည်းရှင်းလင်းနိုင်မှာပါ။အခုဆိုရင်အဲ့ဒီဒေသကကက်သလစ်ခရစ်ယာန်ဘုရားကျောင်းတွေရဲ့ပံ့ပိုးမှုအရမွေးရည်ဆေးဝါးတိုက်ဖြစ်မဲ့တနိုင်တပိုင်းကိုဒူကိုဒအဖွဲ့တွေရှိလာပါတယ်။ကိုဒူလွန်းဟာဘုံရန်သူမွေးရည်ဆေးဝါးတိုက်ဖြစ်ရေးအဖွဲ့ကဖြစ်ပါတယ်
။ Yes ခံတော်မလား။ဘင်းဖြတ်မွေးရည်ဆေးဝါးတိုက်ဖြစ်ရေးအဖွဲ့ဆုံးဖြတ်တဲ့ဟာကိုလက်ခံမလားဆိုတဲ့အချိန်မှာကျွန်တော်တို့ကအစိုးရစစ်သားတွေအားလုံးအတီးပေါ့နော်။ကျွန်တော်တို့ကတခါလဲကျွန်တော်တို့ဘုံရန်သူမွေးရည်ဆေးဝါးတိုက်ဖြစ်အဖွဲ့ကဆုံးဖြတ်တာတော့ဒီမွေးရည်ဆေးဝါးကိုတခါလေရေဖြော်မြင့်ရှိုးဖြည့်ဆည်းလိုက်မယ်ပြီးရင်ကြိမ်တန်ငါးချက်ရိုက်မယ်အဲ့လိုမျိုးတော့ရှိရ
ဒေသခံပြည်သူတွေဟာသူတို့ကိုစောင့်ကြည့်ဖို့တာဝန်ပေးထားသူတွေရဲ့အချမ်းဖက်မှုကိုစိုးရိမ်နေကြပါတယ်ဘာသာရေးအရကုသပေးတဲ့နေရာတွေရှိပေမဲ့ဆေးဆွဲသူတွေဟာငကိုအခြေအနေအတိုင်းပြန်ရောက်သွားတာမို့အဲ့ဒီနေရာတွေကလည်းအလုံးမဖြစ်ဘူးဆိုပြီးသတင်းထွက်နေပါတယ်စိန့်ဂျိုးဆက်ဘုရားကျောင်းမှာလုပ်နေတဲ့ သူနာပြုဆရာမလေးမေရီခေါ်ထောင်ကဝီယစေဆွဲသူဘယ်လောက်များနေတယ်လဲဆိုတာရှင်းပြပါတယ်
။အင်းကျမတို့အင်တိုင်းအင်တိုင်းပါဆိုဆရာစဉ်းစားကြည့်ဆေးအင်ထဲမှာဆိုရင်တဲ့အင်လောက်ပဲအဲ့အင်တဲ့အင်လောက်ပဲနေမူရစီဝါနဲ့ကင်နုတာဆိုတာအလောက်ပဲရှိရတယ်။ကျန်တဲ့ကိုးအင်လောက်ဆိုတော့အကုန်လုံးမိသားစုတိုင်းလိုလိုအမျိုးကလေးအဲ့လိုမျိုးတွေဖြစ်နေတာဘောနော်တော်တော်လေးကျမတို့ရှင်မစိုးဝါနေတာအတော့ကျမတို့ဒါကိုယ့်ရဲ့ပတ်ဝန်းကျင်ပြီးရင်ကိုယ့်ရဲ့နေရာဒေသမှာအလောက်မြင်ရတာပေါ့နော
်ညီမနိုင်ငံမှာစစ်တုအနဲ့မူရီဆေးဝါသုံးဆွဲသူတွေရဲ့2000နီးပါးလောက်ဟာ HIV ယောဂပိုကူးစက်နေသူတွေဖြစ်ပါတယ်ဟာကန်မြို့မှာတော့ HIV ယောဂပိုကူးစက်သူအရေအတွက်ပိုများတယ်လို့ဆိုပါတယ်
ကိုညံဝင်းအောင်စူးစီးတင်ပြပေးကြတာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနိညနေခင်းအတွက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြာခင်မှာတော့နိုင်ငံရေးပါတီတွေရဲ့မူဝါဒတွေနဲ့ပတ်သက်ပြီးတော့မိတ်ဆက်တင်ပြပေးဖို့အစီအစဉ်ထားပါတယ်အခုကတော့ရွေးကောက်ပွဲဆိုင်ရာနောက်ဆုံးရသတင်းတွေကိုအရင်ဆုံးစူးစီးတင်ပြပေးချင်ပါတယ်ရှင်ကိုရန်နိုင်တဲ့အတူမခင်ဖြူထွေးကတင်ပြထားပါတယ်
မြန်မာနိုင်ငံမှာရှေ့လကျင်းပမဲ့ရွေးကောက်ပွဲကိုလေးလာဆောင်ကြည့်ဖို့အတွက် EU ဥရောပသမဂ္ဂကနေဆေးလွှတ်လိုက်တဲ့ရွေးကောက်ပွဲလေးလာဆောင်ကြည့်ရေးအဖွဲ့အနေနဲ့ရွေးကောက်ပွဲအတွင်းစစ်တပ်နေပြည်တော်မှာရှိတဲ့မဲယုံတွေကိုလေးလာဆောင်ကြည့်ခွင့်ရရှိမှာဖြစ်ပါတယ် EU ရဲ့ရွေးကောက်ပွဲဆောင်ကြည့်ရေးအဖွဲ့အကြီးအကဲ Alexander Graf Lambsdorff နဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နေပြည်တော်မှာတွေ့ဆုံပြီးတဲ့နောက်စစ်တပ်နယ်မြေတွေကမဲယုံတွေကိုလေးလာဆောင်ကြည့်ဖို့ခွင့်ပြုချက်ရခဲ့တာဖြစ်တယ်လို့ Alexander Lambsdorff ကပြောပါတယ်။နိုင်ငံတော်လုံခြုံရေးအရစိုးရိမ်စရာကောင်းတဲ့အနေအထားမျိုးမရှိဘူးဆိုရင်ကျွန်တော်တို့ဥရောပသမဂ္ဂရဲ့ရွေးကောက်ပွဲဆောင်ကြည့်အဖွဲ့အနေနဲ့တပ်နယ်မြေတွေအတွင်းမှာမဲပေးတာတွေကိုလေးလာဆောင်ကြည့်ခွင့်ရဖို့ပေါ်ချုပ်မှုကြီးမင်းအောင်လှိုင်ကသဘောတူတယ်လို့ပြောပါတယ်။ရွေးကောက်ပွဲတည်ကြပေါင်းပွင့်လင်းမြင်သာမှုရှိဖို့အတွက်နိုင်ငံတကာလေးလာဆောင်ကြည့်သူတွေအနေနဲ့စစ်တပ်နယ်မြေတွေမှာရှိတဲ့မဲယုံတွေကိုလေးလာဆောင်ကြည့်ခွင့်ရဖို့ကအဓိကကျတဲ့အချက်ဖြစ်ပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့ချင်းပါခဲ့တဲ့ပြီးခဲ့တဲ့2020အထွေထွေရွေးကောက်ပွဲတုန်းကမဲမသမာမှုတွေအတော်များများရှိခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပြီးအဲဒီထဲမှာစစ်တပ်နယ်မြေအများပြားလဲပါဝင်ခဲ့ပါတယ်။အဲဒီတုန်းကအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ရွေးကောက်ပွဲကိုသဘိမ့်မောက်ခဲ့ပြီးတော့လက်ရှိအာဏာရပြည်တော်စုကြန့်ခံရေးနဲ့ဖွံ့ဖြိုးရေးပါတီကအမတ်အနေအားအများစုကိုအနိုင်ရခဲ့တာဖြစ်ပါတယ်။ EU အနေနဲ့နိုင်ငံတော်မှာရွေးကောက်ပွဲရေရှည်စောင့်ကြည့်သူ30ရေတိုစောင့်ကြည့်မဲ့သူ62ဦးပါဝင်မှာဖြစ်ပြီးတော့အမေရိကန်ခြေစိုက်ကာတာဆန်တာကလည်းစောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ
ပြည်ပရောက်မြန်မာနိုင်ငံသားတွေချုပ်တင်မဲပေးရမှာတွေ့ကြုံနေရတဲ့ပြဿနာတွေဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်အပါအဝင်နိုင်ငံခြားရေးဝန်ကြီးဌာနနဲ့မဲဆန္ဒရှင်ပြည်သူတွေရဲ့အားနည်းချက်ကြောင့်ဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောလိုက်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေရန်ကုန်မှာဒီကနေ့တွေ့ဆုံပြီးတဲ့နောက်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာသူကအဲ့ဒါလိုပြောသွားတာပါဒါအပြင်မဲဆင်းမှာပါပြီးလက်ရှိချုပ်တင်မဲပေးတဲ့နေရာမှာလွတ်တော်၃ရက်စလုံးနဲ့တိုင်းရင်းသားကြီးရဝန်ကြီးနေရာအတွက်မဲမပေးလိုက်ရတာအပါအဝင်တခြားအခက်အခဲတွေကြုံရတဲ့မဲဆန္ဒရှင်တွေမဲပေးခွင့်ရအောင်နိုင်ငံခြားရေးဝန်ကြီးဌာနနဲ့ညှိနှိုင်းပြီးစီစဉ်ဆောင်ရွက်သွားမယ်လို့ပြောပါရယ်။တကယ်မဲ့လည်းအချိန်ကတည်းကချက်ရှိတာကြောင့်မြန်မာနိုင်ငံနဲ့နီးတဲ့နိုင်ငံတွေကိုပဲမဲလက်မှတ်တွေပြန်ပို့သွားမှာဖြစ်ပြီးဝေးလံတဲ့နိုင်ငံတွေမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအနေနဲ့တော့ပြန်ပြီးမဲပေးခွင့်ရဖို့မတိကျဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတေးကပြောပါရယ်။ကြအပြင်ဒီကနေ့နိုင်ငံရေးပါတီတွေနဲ့တွေ့ဆုံခဲ့စဉ်အတွင်းမဲဆန္ဒရှင်ပညာပေးလုပ်ငန်းတွေပတ်သက်ပြီးနိုင်ငံရေးပါတီတွေဘက်ကတည်တည်တဲ့အချက်တွေနဲ့မဲဆွယ်စည်းရုံးရေးကာလညှင်းပွားမှုတွေကိုစစ်ဆက်ညှိနှိုင်းရေးကော်မတီကဘယ်လိုညှိနှိုင်းဆောင်ရွက်ပေးနေတယ်လဲဆိုတာတွေကိုရှင်းပြခဲ့တယ်လို့သိရပါတယ်။နိုင်ငံကမှရှိတဲ့မြန်မာနိုင်ငံသားတွေဟာပြီးခဲ့တဲ့ရက်ပိုင်းတွေကစပြီးတော့ကြိုတင်မဲတွေကိုစတင်ပေးခဲ့ကြတာဖြစ်ပြီးအညှင်းပွားစရာအခြေအနေတွေလည်းအတော်လေးကိုကြုံတွေ့ခဲ့ရတာဖြစ်ပါတယ်ရှင်။
ကချင်ပြည်နယ်ချီပွေမြို့နယ်မှာမဲဆွယ်စည်းရုံးရေးတွားရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်ဦးဖြစ်တဲ့ဦးနော်တာဟာဖမ်းဆီးခံခဲ့ရပြီးတော့အခုချိန်ထိပျောက်ဆုံးနေတယ်လို့ NLD ပါတီဘက်ကပြောပါတယ်။ကချင်ထူးဒေသတက်လို့ခေါ်တဲ့ဝိုင်းမော်ချီပွေစော့လော်မြို့နယ်ဒီမှာဝင်ရောက်ရှင်ပြိုင်မဲ့ NLD ပါတီကိုယ်စားလှယ်လောင်းတွေဟာမဲဆွယ်စည်းရုံးရေးခီးစဉ်အဖြစ်ချီပွေမြို့နယ်ကန့်ဖန်ရွာရောက်ရှိစဉ်မှာဒေသခံပြည်သူစစ်တပ်ဖွဲ့ဝင်တွေကတိုက်ခိုက်ခဲ့ပြီးတော့ NLD ပါတီကိုယ်စားလှယ်လောင်းတွေကိုမောင်းထုတ်ခဲ့ပြီးတဲ့နေ့ကစပြီးတော့ပျောက်ဆုံးနေတာဖြစ်တယ်လို့ NLD ပါတီကကချင်အမတ်9အမျိုးသားလွတ်တော်ကိုယ်စားလှယ်လောင်းဦးကျော်ကျော်ဦးကပြောပါတယ်ဒီဖမ်းဆီးခံရတာနဲ့ပတ်သက်ပြီးတော့ကြီးပွေရဲစခန်းမှာအမှုဖွင့်ထားပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားထားပေမဲ့ဘာသတင်းမှမသိရသေးဘူးလို့သူကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာ22ရက်နေ့ကကချင်ထူးဒေသတည်ဥက္ကဋ္ဌလက်ရှိမျိုးသားလွတ်တော်ကိုယ်စားလှယ်ဦးစခုံတင်ရင်ကသူ့ရဲ့မဟာမိတ်ဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့စီးလုံးညီညွတ်ရေးနဲ့ ဒီမိုကရေစီပါတီကချင်ပြည်နယ်ကလွဲလို့တခြားနိုင်ငံရေးပါတီတွေကိုသူတို့နယ်မြေအတွင်းမှာဝင်ရောက်မဲဆွဲခွင့်မပြုဘူးလို့တားမြစ်ခဲ့ပါတယ်။နောက်ပိုင်းမှာပြည်နယ်ကော်မရှင်ရဲ့ဂျောင်းဝင်ညှိနှိုင်းဆောင်ရွက်မှုအရမဲဆွဲခွင့်ရပြီးတဲ့နောက်မဲဆွဲခဲ့တာမှာဥစခုံတရင်ရဲ့သားတွေနဲ့ပြည်သူ့ဆက်အဖွဲ့တွေက NLD ပါတီဝင်တွေကိုအောက်တိုဘာ12ရက်နေ့ကတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရရွေးကောက်ပွဲဆိုင်ရာသတင်းတွေကိုစူးစီးပြီးကိုရန်နိုင်နဲ့မက်ခင်ဖြူထွေးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့လာမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြန်ချမဲ့နိုင်ငံရေးပါတီ90ကျော်တဲ့ကနိုင်ငံရေးပါတီတချို့တို့ရဲ့မူဝါဒတွေကိုမိတ်ဆက်တင်ပြပေးချင်ပါတယ်။မြစ်မခမီဒီယာကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်
။ငြိယာမှုကင်းတွေကြောင့်နှစ်နာဆုံးရှုံးမှုတွေရှိနေတဲ့တောင်သူလယ်သမားတွေကို2012ငြိယာဥပဒေနဲ့အညီဖြည့်ရှင်းပေးနိုင်ဖို့ရည်ရွယ်တဲ့မဟာမိတ်တောင်သူလယ်သမားပါတီဟာရွေးကောက်ပွဲကိုပဲခူးတိုင်းဒေသကြီးကနေဝင်ရောက်ရှင်ပြိုင်မှာပါ။ပဲခူးတိုင်းဒေသကြီးကနေမြို့သားလွှတ်တော်တနင်္ဟာပြည်သူ့လွှတ်တော်2000နဲ့တိုင်းဒေသကြီးလွှတ်တော်200သာအတွက်ကိုယ်စလဲလောင်း5ဦးကဝင်ရောက်ရှင်ပြိုင်ပါပါ။အမျိုးသမီးကိုယ်စလဲလောင်းကတော့2ဦးပါဝင်ပါတယ်။မဟာမိတ်တောင်သူလယ်သမားပါတီဥက္ကဋ္ဌဦးဆန်းလင်းကပါတီရဲ့မူဝါဒကိုခုလိုပြောပါတယ
်။ဒီပြည်ထောင်စုကမြန်မာနိုင်ငံတော်ကိုဒီထူထောင်တဲ့နေရာမှာအချုပ်ချအာဏာကိုပြည်သူလူထုကိုစားပြုပြီးတော့မှဒီဒီမိုကရေစီကိုအခြေခံရယူပြီးမှဒီထူထောင်တယ်လို့ဒီသဘောထားကိုလက်ခံ။နောက်တစ်ချက်ကဒါနိုင်ငံသားအလုံးရဲ့ရည်ရည်ရွယ်ချက်တဲ့အခွင့်အရေးတွေကိုဥပဒေပေါ်တွင်ရနေပြီးတော့ရောက်အောင်အောက်တဲ့ပေါ်ဆောင်ရွက်ပါမှာဖြစ်တယ်။နောက်ဒီမိုကရေစီနိုင်ငံတော်ထူထောင်တဲ့နေရာမှာဘယ်အဖွဲ့အစည်းမဆိုပေါ့နော်။ဒီနိုင်ငံတော်အဖွဲ့အစည်းတွေနော် NGO အဖွဲ့အစည်းတွေအခြားသောပါတီတွေနဲ့ပူးပေါင်းပါဝင်ဆောင်ရွက်ပြီးတော့မှမာမေးပြည့်လက်ကျဲဆောင်ရွက်ပါမယ်လို့သဘောထားတစ်ချက်မှတ်ထားတယ
်။မာမေးတောင်သူလယ်သမားပါတီဟာမဲဆွဲတဲ့အခါမှာတော့ပြည်သူတွေကိုဂရိတချုပ်ပေးထားပါတယ်။ပါတီရဲ့နာမည်နဲ့အညီတောင်သူလယ်သမားအရေးကိုဦးစားပေးဆောင်ရွက်မှာဖြစ်တဲ့အပြင်မဲဆွယ်စည်းရုံးတဲ့နေရာမှာလည်းရည်ရွယ်ချက်တူတဲ့အဖွဲ့အစည်းမှန်သမျှနဲ့လက်တွဲလှုပ်ဆောင်မယ်လို့ပြောပါရတယ်
။တောင်သူလယ်သမားတွေကိုဦးစားပေးပြီးတော့မှသူတို့ရဲ့အကျိုးရအောင်ဆောင်ရွက်ပေးမယ်လို့ကတိခံထားတယ်။အဲ့ဒီအတွက်ကြောင့်တောင်သူလယ်သမားရဲ့အကျိုးကိုပဲရှေ့ရှုပြီးတော့မှဒီနှင်းနာဆုံးရှုံးမှုတွေကိုဥပဒေနဲ့အညီကူညီဆောင်ရွက်ပေးမယ်လို့ကတိခံပြုထားတယ်။တွတ်တော်ရောက်သွားလို့ရှိရင်လည်းပဲအခု2020နေရာဥပဒေသူတို့နိုင်ငံတော်ပြန်ထမ်းထားတယ်လေအဲ့ဒီမှာဟိုအင်္ဂလိပ်ရဲ့အားသာချက်တွေတော့ရှိတာပေါ့ဒါတွေကိုအကြောင်းမျိုးမျိုးကြောင့်မျက်နှာဆုံးရှုံးမှုတွေကိုဖြေဖျောက်ဖို့အတွက်ဟိုတွတ်တော်မှာဒီတင်ပြပြီးတော့မှဟိုအပြေရှားပြီးတော့မှတောင်တူတယ်မားရဲ့အခွင့်အရေးကိုကာကွယ်ဆောင်ရှောက်မယ်လို့သတ်မှတ်ထားတယ
်လာမယ့်ရွေးကောက်ပွဲမှာမဟာမိတ်တောင်တူလယ်သမားပါတီကိုပြည်သူတွေအနေနဲ့ဘလို့အချက်တွေကြောင့်မဲပေးတင်တယ်ဆိုတာကိုလည်းဥက္ကဋ္ဌဦးဆန်းလင်းကအခုလိုပြောပါသေးတယ
်ဟိုအရင်တော့ဆိုရင်ဒါဟိုမဲပေးမဲ့သူတွေလူမြန်မာနိုင်ငံရှိတဲ့လူကြီးက85ရာခိုင်နှုန်း90ရာခိုင်နှုန်းကအခြေခံတောင်သူလယ်သမားတွေရဲ့ဟိုတိုင်းတာဖြစ်တယ်ဘော။ဒါကြောင့်မို့လို့ဒီပါတီကဦးဆောင်ရဲမှလည်းပဲအကျိုးဆောင်ရဲမှလည်းပဲဒီအခြေခံတောင်သူလယ်သမားတွေအခြေခံလူတန်းသားတွေရဲ့အကျိုးကိုပဲဆောင်ရဲမှဖြစ်တဲ့အတွက်ကြောင့်ဒါဒီအင်္ဂလိပ်တို့ဒီမဟာမိတ်တောင်သူလယ်သမားပါတီကိုပြည်သူတွေကလည်းမဲပေးတယ်လို့ယူဆပါတယ
်။နိုင်ငံရေးပါတီမှတ်ပုံတဲ့အမှတ်92အဖြစ်2015ဇူလိုင်လမှာပါတီဖွဲ့စည်းခွင့်ရခဲ့တဲ့မဟာမိတ်တောင်သူလယ်သမားပါတီဟာပါတီဝင်အား2000ကျော်ရှိတယ်လို့သိရပါဗျ။ကျွန်တော်မိုးမြင့်ကျော်ပါမြန်မာခတ်သတင်းအေဂျင်စီကနေ VOA အတွက်ပေးပို့လိုက်တာပါ
။လမ်းပြချက်ပါတီအနေနဲ့ညွန်ပေါင်းစုရတဲ့ပေါ်ပေါလာဖို့2015ခုနှစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်သွားမယ်လို့ဆိုပါတယ်။ပါတီအနေနဲ့လာမယ့်ရွေးကောက်ပွဲမှာပဲခူးတိုင်းဒေသကြီးနဲ့ရန်ကုန်တိုင်းဒေသကြီးတို့ကနေအမျိုးသားလွှတ်တော်ပြည်သူလွှတ်တော်နဲ့တိုင်းဒေသကြီးလွှတ်တော်နေရာတွေကနေကိုယ်စားလှယ်5ဦးနဲ့ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ပါတီဥက္ကဋ္ဌဦးအေးမြင့်ကပါတီရဲ့ရည်ရွယ်ချက်ကိုအခုလိုပြောပါရစ
ေ။အင်္ဂါတို့ရည်ရွယ်ထားတာကတော့လူမှုရဲ့တောင်းတတဲ့ဆန္ဒနဲ့အညီပြည့်အောင်လုပ်သွားမယ်။လုပ်သွားတဲ့နေရာမှာဘဒုဝမအင်္ဂါတို့လွတ်တော်ကိုယ်တော်လေးတွေကကြောက်မှာမဟုတ်ဘူး။ဥပဒေပေါင်းတွင်းတဲ့ကတော့မကောင်းတာမဟုတ်တာမှန်တယ်များကိုစန့်ကျင်မှာပဲ။အဲ့လိုစန့်ကျင်ခဲ့တဲ့အခါမှာအင်္ဂါတို့ကဥပဒေပေါင်းတွင်းကလူငယ်တွေစန့်ကျင်ခဲ့လို့ရှိရင်လွတ်တော်ကိုယ်တော်လေးဖြစ်ရင်ဘာမှပြဿနာပြူပြထားနေတဲ့အတိုင်းဖြစ်မှာအဲ့ဒါကြောင့်အင်္ဂါတို့ကလွတ်တော်တဲ့ရအောင်သွားမယ်အင်္ဂါတို့ပါတီရဲ့အဓိကရည်ရွယ်ချက်ကအာဏာတလောက်မမဲ့ဘူးလူမှုအသိဉာဏ်ဖွင့်ပြတိုးတက်အောင်ဆောင်ရွက်မယ
်လက်ရှိရွေးကောက်ပွဲမှာအနိုင်မရခဲ့ဘူးဆိုရင်တော့လောင်လာမဲ့ရွေးကောက်ပွဲတွေမှာရည်ချင်းရှိတဲ့လွတ်တော်အမတ်တွေပေါ်ထွက်လာအောင်လှုပ်ဆောင်သွားမယ်လို့ဦးဝင်းမြင့်ကပြောပါတယ်လမ်းပြချက်ပါတီအနေနဲ့လာမဲ့ရွေးကောက်ပွဲအတွက်စည်းရုံးမှုအခြေအနေကိုလည်းအခုလိုပြောပါတယ်
တကယ်လို့အင်္ဂါရုပါတီရဲ့မူဝါဒကနိုင်ငံရေးသမားကကျွန်တော်ကိုမဲထဲ့ပါလို့တောင်းကြရမလို့ကိုယ်တလေလောင်း 都冇奈个伊的妈个，露露七号你们，露露零三号你们，露露欧脑袋嘛，免息号，超越八年，露露没呀嘛撇。哎呀，比如你呀，把叫没太没露露用几来露，没被没露用几来做，那么第七个，俺个露两边去破个，啊破个你呢，露哪个的？那套小姑娘这个，姑娘就在那条腰，我没有物。可累死大给啥的，累他妈累阿米皮的给啥的，大家用嘛屋里买，屋里也可比说个个的，为哪里楼开的阿五阿个路啊，拉大爷阿姑你导演，阿卡麦超越别个路，得比楼嘛阿个的路的起的。
南边这巴黎呢，没说使用的卡嘛，比如这个别的格里国的穿的不得比，为咩啊阿酷路别话嘞？
格里北京出来。不要的留在老阿公的婆的给的但来的嘛叫那路巴的呀巴的路多的要的阿卡嘛古装年装记得嘛就咋比超越把没路阿达里边交给阿个路文阿的医院这个美国要路的毛乌你有毛做亚皮哦超越的
蓝家这巴的哥那超三个哥你嘛杀定的长腿皮巴的哥阿阿龙就信你吧呢这能阿罗底下吧你们看到的 NGC 看的 VOA 股一股来打吧。
因为你们玩意预告不会出事情片的 Radio 事情电视目的股设定把了那设施你个设定比较你人的那个哪一个是多面比较讨论比你吧的让你超难过让你困难一下让你超难让你困难一起等那一家电视比较吧没你人有面大家时间的过来那一晚上都面比较等那个等那一家大家讨论电视比你吧的比如也没麻烦有面大家时间的过来以下是7周六日的朋友继续来吧的比如也有等的 radio 时间的过继续拿声阿贝家的一段阿兔接住的吧的看呀
မြန်မာဝိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါလိမ့်ရှင်။ VOA ရဲ့အင်္ဂါနေ့ညနေခင်းအစီအစဉ်ထုတ်လွှင့်ချက်တွေမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်တွေပြီးမှတော့ VOA ရုံမြင့်တန်ကြားအစီအစဉ်ကိုညနေ9:00နာရီကနေ 10:00 နာရီအထိ Asia Set 7 ဂျူရုကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းနိုမီတာ24 25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်အခုကတော့အင်ကာနေ့ညနေခင်းအစီအစဉ်တွေအဆုံးမသတ်သေးခင်မှာဂျန်နေသေးတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ကြီးညာပေးပါဦးမယ်ရှင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ဟာအစ္စရေးနဲ့ပါလက်စတိုင်းနယ်မြေရေးစီနှစ်ရက်ကြာခရီးစဉ်တစ်ခုနဲ့ဒီကနေ့တွားရောက်ဖို့ရှိပါတယ်သူအဆိုအပြင်အကြမ်းဖက်မှုအန္တရာယ်ဖြစ်အောင်ကြီးထွားလာတဲ့အခြေအနေသတင်းပတ်အတော်ကြာဖြစ်ပြီးတဲ့နောက်တွားရောက်တာပါနှစ်ဖက်စလုံးရဲ့မကြေမနပ်ဖြစ်မှုနဲ့ဆိုရင်မူတွေကိုသူနားလဲတဲ့အကြောင်းပြောထားပြီးအကြမ်းဖက်မှုနဲ့လုံဆောင်မှုတွေကိုလူတိုင်းကရှောင်ရှားကြဖို့တိုက်တွန်းထားတဲ့ဗီဒီယိုတစ်ခုကိုသူခီးစဉ်မတိုင်ခင်မှာပဲထုတ်ပြန်ထားပါတယ်စီးရီးယားဝေဟင်မှာလေကြောင်းဆိုင်ရာဘေးကင်းလုံခြုံရေးနားလည်မှုစာချင်းလွှာတရက်ကိုအမေရိကန်နဲ့ရုရှားတို့ဒီကနေ့လက်မှတ်ရေးထိုးပွဲရှိတယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါရယ်သဘောတူညီချက်မှာပါတဲ့စာသားတွေနဲ့ပတ်သက်လို့ဆွေးနွေးပြီးတာနဲ့လက်မှတ်ထိုးဖို့ပဲရှိတော့တာကြောင့်နှိစက်နေပြီလို့ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရရေတပ်ဘူကြီး Jeff David ကဒီကနေ့သတင်းထောက်တွေကိုပြောဆိုခဲ့တာပါရုရှားနဲ့ရယူမဲ့လေကြောင်းဆိုင်ရာလက်ညွန့်ချက်တွေဟာစီးရီးယားမှာနိုင်ငံခြားဆောင်ရွက်ရမယ်ပုံမကျက်ပြတ်တဲ့သဘောတူညီချက်ရဲ့တစိ့တစ်ပိုင်းတော့မဟုတ်ဘူးလို့လည်းပင်တဂွန်ပြောခွင့်ရကအလေးထားပြောကြားသွားပါတယ်အင်္ဂါနေ့မှာကျင်းပတဲ့ပါလီမန်လွှတ်တော်ရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ Liberal Party ရဲ့ခေါင်းဆောင် Mr. Justin Trudeau ဟာကနေဒါနိုင်ငံရဲ့ဝန်ကြီးချုပ်တစ်ဖြစ်လာပါလိမ့်မယ် Liberal Party ကပါလီမန်အမတ်နေရာ338နေရာမှာ180ကျော်နိုင်မှာဖြစ်ပြီးအခုရှုံးနိမ့်သွားတဲ့ဝန်ကြီးချုပ် Stephen Harper ရဲ့ Conservative Party က104နေရာနဲ့လက်ဝဲရင်း New Democratic Party က36နေရာရလိမ့်မယ်လို့ကနေဒါအသံလွှင့်ဌာနကခန့်မှန်းထားပါတယ်American သမ္မတအိမ်မီရောကိုတင်းလာနေညာကရောက်လာကြတဲ့ဒါဇင်နဲ့ချီတဲ့ကျောင်းသားတွေအနေနဲ့ရှေ့လာမဲ့နှစ်ပေါင်း20အတွင်းအင်ကာဂျိုကိုပထမဆုံးသွားမဲ့ခီးစင်မှာလိုက်ပါခွင့်ရမဲ့သူတွေဖြစ်နေတဲ့အကြောင်းသမ္မတ Barack Obama ကပြောဆိုလိုက်ပါတယ်ဒုတိယအကြိမ်ကျင်းပတဲ့အိမ်မီရောနှစ်ခတ်ညအဖြစ်နိုင်ငံတော်ကကျောင်းသားတွေဆရာတွေနှက္ခဏပညာရှင်တွေအင်ဂျင်နီယာတွေတက်ရောက်ခွင့်ရခဲ့တာလည်းဖြစ်ပါတယ်ရှင် သတင်းချင်းချုပ်ကိုနန်းလောင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်အစည်းအဝေးထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျွန်ဒရိုက်ဒန်ဖြစ်ပါတယ်ရှင် VOA အမေရိကန်အတန်ညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစည်းအဝေးမှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.